Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တဲ့2022ခုနှစ်မေလ22ရက်စနေနေ့မနေ့ပတ်အစီအစဉ်တွေကို American Bureau စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနှုန်းမီတာ32 40 48 50တို့ကနေဒိုင်းရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကမှဒိုင်းရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီကနေ့မနေ့ခင်အစီအစဉ်တွေမှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ဒီအသိနိုင်နေဆိုရင်အကြီးနိုင်ငံတွေကဒီဒီအခြေအနေကပုံပြီးပြင်းထန်တဲ့အခြေရောက်တဲ့တုံ့ပြန်မှုတွေလာနေတယ်လို့မျှော်လင့်နေပါတယ်ဟုတ်က
ဲ့ NLD တို့တော့အမတ်တူကပြောတော့တာပါအပြည့်စုံတော့နောက်ပိုင်းမှာကြားကြမှာပါဆက်လက်ပြီးတော့ဆန္ဒပြသူတွေကိုစစ်တနန်းပေးနေတဲ့ KNPP ဒေသကတိုက်ပွဲသတင်းတကြောပြန်ကိုပစ်ကြောက်ဈေးကွက်မတည်မငြိမ်ဖြစ်နေတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးသတင်းအပါအဝင်ကမ္ဘာသတင်းမီဒီယာတွေကမြန်မာစာအုပ်တွေကိုနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့ Mac Computer ရဲ့အမျိုးသမီးကဏ္ဍသုတဆုံလင် American တခွင်နဲ့တိပ္ပဏနိမိညာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့စနေနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးပါဦးခင်ဗျာ
အာနာတိန်ထားတဲ့စစ်တပ်ရဲ့လုံခြုံရေးတပ်တွေကချင်းပြည်နယ်မင်းတပ်မျိုးမှာအရတားပြည်သူတွေကိုတိုက်ခိုက်နေတာကြောင့်လူသားချင်းစာနာမှုဆိုင်ရာဒေတာရင်းအခြေအနေဟာစိုးရိမ်ရတဲ့အနေအထားကိုရောက်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
of Mindat in Chin State and there have been reports of indiscriminate attacks by the security forces against civilians
resulting in the attack Mindat data ကအရသာပြည်သူတွေအပေါ်မှာဆန်းစစ်ခွဲခြားမှုမရှိဘဲတိုက်ခိုက်နေတာကြောင့်အရသာထိခိုက်တေဆုံးမှုတွေရှိနေတယ်လို့နေတွေကနေဆွန့်ခွာထွက်ပြရသူတွေပါရှိနေပါတယ်။မင်းတပ်မှာမေလ၁၂ရက်ကစပြီးတိုက်ခိုက်မှုတွေတိုးလာတဲ့အတွက်နေတွေကနေထွက်ပြေးပုန်းရှောင်နေရသူ၄000နီးပါးရှိနေတယ်လို့အနာဝင်းချင်းကတောတောင်တွေထဲပုန်းအောင်နေရသူကလည်းထောင်နဲ့ချီရှိမယ်လို့ယုံကြည်ရကြောင်းပြောသွားတာပါ။တိုက်ပွဲတွေပြင်းထန်နေချိန်မှာအရသာအများပြားကိုဘေးလွတ်ရာထွက်သွားကမပြုတ်ခဲ့တယ်လို့ဒေသခံအရသာတွေကိုစစ်တပ်ကလူသားဒိုင်းတပွဲအုံချတာနဲ့အမျိုးသမီးနဲ့မင်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာစော်ကားမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေရတဲ့အတွက်ဌာနကုလသမဂ္ဂအဖွဲ့ကစိတ်ပူနေကြောင်းလည်းပြောပါတယ်။ဒါအပြင်ဒေသခံအများပြားဟာစားနပ်ရိက္ခာ၊တောက်သုံးရေး၊နေထိုင်ရာအမိုးကာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးကြီးလိုအပ်နေကြောင်းနဲ့ဒါကိုဖြည့်ဆည်းပေးဖို့ကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေကကြိုးစားပေမဲ့အဲ့ဒီဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လမ်းပိတ်ဆို့မှုတွေရှိနေတဲ့အတွက်အခက်ကြုံနေရတယ်လို့လည်းပြောပါတယ်။လုံခြုံရေးတပ်တွေအနေနဲ့အရသားတွေနဲ့ပြည်သူပိုင်အဆောက်အုံတွေမထိခိုက်အောင်ထိန်းသိမ်းသိမ်းသိမ်းလုပ်ဖို့ပြစ်မှတ်ကိုခွဲခြားဖို့အင်အားအလွန်ကျွံမသုံးဖို့နဲ့အရသားတွေကိုကာကွယ်စောင့်ရှောက်ကြဖို့လည်းကုလသမဂ္ဂကတောင်းဆိုပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလုံခြုံမှုရှိရှိအနှောက်အယှက်မရှိပေးနိုင်အောင်လုပ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတိန်းစတရက်ဘတ်နာဟာတနင်္လာနေ့မနက်7:00နာရီမှာအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ကြောင်းလည်းအတွင်းမှုချုပ်ယုံပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းမှုကြောင့်လူပေါင်း900ကျော်တိဆုံနေရကြောင်းမီဒီယာတွေရဲ့ပြောကြားချက်ဟာချက်ကားပြောရတာဖြစ်ပြီးတကယ်တမ်းကထက်ဝက်လောက်ပဲရှိကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်ကကျေသပရီနေ Phoenix ရုပ်တံမေးမြန်းကံမှာပြောကြားလိုက်ပါတယ
်ဒီ900လောက်ဆင်းမရှိအင်းမရှိနဲ့ပြောကြတဲ့900လောက်တည်တဲ့ကိစ္စကိုဒီမီဒီယာနေပြီးတော့ထည့်ပြောတာဒါပြတ်တမှုမရှိဘူးလို့ကျွန်တော်ကပြောလို့တယ်တကယ်တည်တာတော့300နီးပါးလောက်တော့ရှိပါတယ်ရဲမှလည်းတည်တဲ့လူအများကြီးရှိတယ်ရဲမှလည်း40နဲ့900ယောက်ကျွန်တော်တည်ခဲ့တယ်ရဲ49ယောက်200ကျော်ထဏ်ရရတယ
်တရုတ်သတင်းတော့ဖူရှောင်ချင်းကတရုတ်နိုင်ငံဘေကျင်းကနေနေပြည်တော်ကဗိုလ်ချုပ်မှူးကြီးကိုအွန်လိုင်းကနေမေးမြန်းခဲ့တာဖြစ်ပြီးဒါဟာအရတားစုဝလက်ကနေအာဏာသိမ်းယူခဲ့ခြင်းကစပြီးစစ်ကောင်စီအကြီးအကဲရဲ့ရှာရှာပါပါဖြေကြားချက်လည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကချက်မှတ်ထားတဲ့အနာဂတ်အစီအစဉ်တွေကိုဆွေးနွေးထားတဲ့ဒီအင်တာဗျူးတစ်စိတ်တစ်ပိုင်းကိုတောက်ကြံနေညနေပိုင်းမှာထုတ်လွှင့်ခဲ့တာပါ။အာဏာသိမ်းလိုက်တဲ့စစ်တပ်ဟာမြန်မာနိုင်ငံကိုပါတီစုံဒီမိုကရေစီစနစ်နဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုဖြစ်လာအောင်လုပ်နေတာဖြစ်ကြောင်းလဲဗိုလ်ချုပ်မှူးကြီးကပြောပါတယ်။ မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်စစ်တပ်အုပ်ချုပ်နေရကနေဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲရှောက်လန်းလာတာတိတ်မကြသေးခင်မှာပဲအခု February 1ရက်မှာစစ်တပ်ကအာဏာပြန်ပြီးသိမ်းလိုက်တာလည်းဖြစ်ပါတယ်ဒီမိုကရေစီအရသာကိုမီးဆန်းမိနေပြီဖြစ်တဲ့ပြည်သူအများစုကစစ်အာဏာသိမ်းတာကိုလက်မခံဘဲအာဏာဖီဆန်းလာကြတာကြောင့်စစ်တပ်နဲ့ရဲတွေကအင်အားသုံးချိန်မုံနေတာရဲပေါင်း100ကျော်လာပြီဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့ခြင်းကဆက်ပြီးမေလ27ရက်နေ့အထိတည်ဆုံရတဲ့ဆန္ဒပြပြည်သူက812ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4258ယောက်ရှိနေတယ်လို့နိုင်ငံရေးကျင်းသားများစောင့်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစစ်ကောင်စီက2020ရွေးကောက်ပွဲမဲမသမမှုရှိတဲ့ဆိုတဲ့ဆွဆွချက်နဲ့ဖျက်သိမ်းပစ်နှံခြင်းရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဒါဟာစစ်ကောင်ဆောင်တွေမြန်မာနိုင်ငံကိုနှစ်ရှည်လမြောက်အုပ်ချုပ်နိုင်ဖို့အတွက်လုပ်နေတာဖြစ်ကြောင်းNUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ပြောခွင့်ရဖြစ်တဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာကပြောကြားလိုက်ပါတယ်။စစ်ကောင်စီကအခန့်အထားတဲ့ရွေးကောက်ပွဲကော်မရှင်က NLD ကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်ကြောင်းကြေညာချက်ဟာလူမှုဆန္ဒကိုဆန့်ကျင်ပြီးစစ်အုပ်ချုပ်မှုတည်တံ့ရှည်အောင်ဒီမိုကရေစီကိုဗျောင်ဗျောင်တင်းတင်းချိုးဖောက်နေတာသာဖြစ်ကြောင်းဒေါက်တာဆာဆာက Rogers ရဲ့မေးမြန်းချက်ကိုအီးမေးလ်ကနေပြန်ကြားခဲ့တာဖြစ်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာမဲမသမမှုတွေရှိခဲ့တဲ့အတွက် NLD ပါတီကိုဖျက်သိမ်းမလားမဲမသမမှုကျူးလွန်ခဲ့သူတွေကိုပဲအရေးယူမလားဆိုတာကိုစဉ်းစားဆောင်ရွက်သွားမှာဖြစ်ကြောင်းနေပြည်တော်မှာတောက်ချနေခြင်းပါတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲမှာစစ်ကောင်စီကနေခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကပြောကြားခဲ့တာပါစစ်တပ်အာဏာသိမ်းပြီးချိန်ကလေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင် NLD ခေါင်းဆောင်ပိုင်းတွေကိုဖမ်းဆီးထားတာဖြစ်ပြီးပါတီဝင်အတော်များများကတော့ထွက်ပြေးတင်းရှောင်နေရတာပါ February 1ရက်စစ်တပ်အာဏာရယူရမှာအဓိကအကြောင်းပြချက်ကရွေးကောက်ပွဲတွင်မဲမသမမှုရှိတဲ့ဆိုတဲ့ဆွဆွဲချက်ဖြစ်ပြီးနိုင်ငံတကာအတိုင်းဝန်းကရော NLD ကပါဒီအကြောင်းပြချက်ကိုလက်မခံကြပါဘူးစစ်တပ်ကတော့နှစ်နှစ်တွင်းရွေးကောက်ပွဲအစ်စ်ကိုပြန်ပြီးကျင်းပပေးမယ်လို့ကြေညာပေးထားပါတယ်တကြောပြန်ကိုဗစ်ရောဂါကူးစက်မှုတွေကျုံနေရတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်ကူးစက်များကိုဗစ်ရောဂါပိုးအမျိုးအစားတဲ့ကူးစက်သူရွှေ့ပြောင်းအလုပ်သမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမဆုံးကျင်းဖြစ်တဲ့စစ်ဆေးတွေ့ရှိရတယ်လို့ထိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဘန်ကောက်မြို့ကဆောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား10ယောက်နဲ့ကမ္ဘောဒီးယားနိုင်ငံသား5ယောက်မှာမျိုးဗီဇပြောင်းပို့တဲ့ကူးစက်နေတာတွေ့ရတယ်လို့လည်းဆေးသိပ်ပံဌာနအကြီးအကဲကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့လက်ရှိအရက်ကအီတလီထိုင်းဆောက်လုပ်ရေးကုမ္ပဏီမှာနိုင်ငံခြားသားအလုပ်သမားတွေပါဝင်အလုပ်သမား1000ကျော်ကိုဗစ်ရောဂါပိုးအကူအဆက်ခံနေရပြီးဒီထဲမှာရွှေပြောင်းမြန်မာအလုပ်သမားအများပြားပါနေတယ်လို့ရွှေပြောင်းအလုပ်သမားရေးကွန်ရက်ဥက္ကဋ္ဌဦးအောင်ကျော်က VOA ကိုပြောပါတယ
်ကျွန်တော်ဒီထိုင်းနိုင်ငံမှာဆိုတော့အထင်ရှားဆုံးဆောက်လုပ်ရေးကုမ္ပဏီရဲ့အပြန်အလှန်ထိုင်းပေါ့နော်ဒီကျွန်တော်မြန်မာရွှေပြောင်းအလုပ်သမားတွေပါဟုတ်ဒီဆောက်လုပ်လုပ်ငန်းကုမ္ပဏီမှာဟုတ်ကိုယ်တွင်ဒီမှာဒီမှာမြန်မာပြည်ကအများကြီးပါနေပြီကြားနေပါဆင်ရ
ခုရဲ့ပိုင်းတွင်အလုသမား1500ကျော်ကိုယောဂါပိုးဆစ်ဆေးရမှာ1000ကျော်မှာဒီပိုးကူးဆက်နေတာတွေ့ရတယ်လို့လဲထိုင်းဆိုရကသတင်းထုတ်ပြန်ပါတယ်ထိုင်းနိုင်ငံမှာမေလ27ရက်တောက်ကြံနေတဲ့အထက်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ3000ကျော်နဲ့သေဆုံးရသူက32ယောက်ရှိနေတာဖြစ်ပြီးစုစုပေါင်းအကူးဆက်ခံရသူကအခုက13,300ကျော်ရှိနေပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 9413ညဘိုင်းဒိုမီတာ51 kHz 5859နဲ့ဘိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေးအင်တို့တောက်ကြံနေအင်ဂျီရိုမှာတွေ့ဆုံခဲ့ကြပြီးနိုင်ငံမဟာမိတ်ဆက်ဆံရေးခိုင်မာမှုကိုအလေးထားပြောကြားလိုက်ကြပါတယ
် Growing the US-ROK relationship further as we take on new challenges
စင်ကာပူတည်နေရင်ဆိုင်နေခြင်းမှာအမေရိကန်နဲ့တောင်ကိုရီးယားဆက်ဆံရေးကလည်းဆက်လက်အားကောင်းနေပြီးအတူတကွလက်တွဲရင်ဆိုင်သွားမှာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကတောက်ချန်နေအင်ဂျီရိုမှာတွေ့ဆုံစဉ်ပြောကြားသွားတာပါ တောင်ကိုရီးယားသမ္မတကလည်းနိုင်ငံတကာအရေးအမေရိကန်ကဥဆောင်မှုပေးဖို့တကြောပြန်ရောက်လာတဲ့အပေါ်ကြိုဆိုကြောင်းပြောကြားခဲ့ပါတယ်။ထိပ်သီးခေါင်းဆောင်တွေတွေ့ဆုံမှုအတွင်းမှာတော့မြောက်ကိုရီးယားနျူကလ িয়ার အရေးဒေသရင်းမှာဩဇာရှိန်ဟွာကြီးထွားလာနေတဲ့တရုတ်နိုင်ငံအရေးနဲ့ကိုဗစ်ကာယောဂါအရေးစတဲ့ကိစ္စတွေကိုဆွေးနွေးလိုက်မယ်လို့လည်းခန့်မှန်းထားတာပါ။သမ္မတအင်ဂျီရောမှာပဲအစောပိုင်းကျင်းပခဲ့တဲ့Medal of Honor တရားကောင်းစုချီးမြှင့်တဲ့ခန်းနာကိုလည်းတောင်ကိုရီးယားသမ္မတတက်ရောက်ခဲ့ပါတယ်။ American စစ်တပ်မှာအမြင့်ဆုံးဂုဏ်သုဆောင်ဆုဖြစ်တဲ့ Medal of Honor ဆုချီးမြှင့်တဲ့ခန်းနာမှာပြည်ပခေါင်းဆောင်တို့ကိုပထမဆုံးအကြိမ်ဖိတ်ကြားတာနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးခိုင်မာမှုကိုပြသတဲ့လို့ရဖြစ်နေလဲသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဣဇရဲနဲ့ဂါဇာဒေသကစစ်သွေးကြွတွေစတရက်ကြာတက်ခတ်ခဲ့ကြပြီးနောက်အပြစ်ခတ်ရက်ဆက်လိုက်တဲ့ပေါ်အမေရိကန်ပါဝင်ကမ္ဘာတဝန်းခေါင်းဆောင်တွေကြိုဆိုလိုက်ကြသလိုအရှေ့လက်ပိုင်းဒေသမှာနိုင်ငံရေးအရာရရှိဖြစ်ရှာဖို့လဲတိုက်တွန်းလိုက်ကြပါတယ်။ဥရောပသမဂ EU ကတော့နှစ်နိုင်ငံအပြန်အလှန်အတိမတ်ပြုလက်ခံရေးကသာတခုတည်းသောအဖြစ်ဖြစ်မယ်လို့ပြောဆိုလိုက်ပါတယ်။စတရက်ကြာတက်ခတ်မှုတွေအတွင်းထိခိုက်ဒေဆုံးမှုတွေအတွက်စိတ်မကောင်းဖြစ်ရကြောင်းလဲ EU နိုင်ငံခြားမူဝါဒရေးရာချီကဲဂျိုးဆက်ဘော်ရက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တောက်ချာနေကစအပြစ်ခတ်ရဲဆဲဖို့ဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အီဂျစ်နိုင်ငံကိုချီချူးပြောဆိုလိုက်တယ်လို့ငင်းချမ်းလန်းစာဖြစ်နေလဲပြောဆိုခဲ့ပါတယ်အပြစ်ခတ်ရဲဆဲကြေညာလိုက်တဲ့ပေါ်ဂျာမန်နိုင်ငံခြားရေးဝန်ကြီးဟီကိုမတ်စ်ကလည်းကြိုဆိုလိုက်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ကရော့ကတော့ရရှိခံမဲ့အပြစ်ခတ်ရဲဆဲဖြစ်စေဖို့နဲ့အရသားတွေတည်ဆုံကြရတဲ့လက်ခံနိုင်စရာမရှိတဲ့အကြမ်းဖက်မှုတန်တရာကိုအဆုံးသတ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။အပြစ်ခတ်ရဲဆဲလိုက်တဲ့ပေါ်ပြင်သစ်ရုရှားတရုတ်စတဲ့နိုင်ငံတွေကလည်းကြိုဆိုခဲ့ကြတာပါ။ကက်သလစ်သာသနာပိုင်ပုပ်ရဟန်းမင်းကြီးဖရန်စစ်ကလည်းတက်ခတ်မှုတွေနဲ့အကြမ်းဖက်မှုတွေကိုရပ်ဖို့ဆုံးဖြတ်ခဲ့တဲ့ပေါ်ဂျေဆုတင်ကြောင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေနဲ့ငင်းချမ်းရေးအတွက်ဆုတောင်းကြောင်းလည်းမင်ကြားခဲ့ပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီကြီးတွေရဲ့အမှုဆောင်ရရှိနေတဲ့ရင်းနှီးမြှုပ်နှံသူအနည်းဆုံး9ယောက်ဟာပြီးခဲ့တဲ့နှစ်ထဲမှာပဲဘီလီယံတစ်ထည်ဖြစ်လာတဲ့အကြောင်းနိုင်ငံတကာပြည်ထောင်စုအဖွဲ့တွေကပြောလက်ကြပါတယ်။စီးရဲတဲ့နိုင်ငံတွေမှာရောဂါကူးစက်မှုတွေတိုးလာနေချိန်ကမ္ဘာတဝန်းကာကွယ်ဆေးတွေတွန်းမြင့်ထုတ်လုပ်နေအောင်နည်းပညာကိုဝင်ပြားကြဖို့လဲ Global Justice Now, Oxfam နဲ့ UNAIDS ပါဝင်နိုင်ငံတကာပြည်ထောင်စုအဖွဲ့စီတွေပူးပေါင်းထားတဲ့ပြည်သူ့ကာကွယ်ဆေးမဟာမိတ်အဖွဲ့ကဆေးကုမ္ပဏီကြီးတွေကိုတောင်းဆိုလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးထုတ်လုပ်ရာကဘီလီယံနာတစ်ထည်ဖြစ်လာသူတွေထဲမှာအမေရိကန်ဆေးကုမ္ပဏီ Moderna ရဲ့မှုဆောင်ရာရှိချုပ် Pfizer ကာကွယ်ဆေးထုတ်လုပ်ရာမှာပါဝင်ခဲ့တဲ့ German ကုမ္ပဏီ BioNTech အမှုဆောင်ရာရှိချုပ်တို့ပါဝင်တဲ့အကြောင်းလဲပြည်သူ့ကာကွယ်ဆေးမဟာမိတ်အဖွဲ့ကပြောပါရယ် Moderna ကုမ္ပဏီနဲ့ပတ်သက်သူအမှုဆောင်ရာရှိကြီးတွေဓမ္မမဝင်လဲယင်းနှိမ့်မြုံနယ်သူ၄ဦးပြင်တရုတ်ကုမ္ပဏီ CanSino Biologics ကအမှုဆောင်ရာရှိ၃ယောက်ကလဲဘီလီယံနာတစ်ထည်တွေဖြစ်လာတယ်လို့ပြောဆိုထားပါရယ်ကမ္ဘာတဝန်းကိုဗစ်ရောဂါကာကွယ်ဆေးလိုအပ်ချက်တွေကွာဟနေတာကိုဖြစ်ရှင်းမှုကြိုးပမ်းတဲ့အနေနဲ့ကာကွယ်ဆေးပူးတွဲထုတ်လုပ်နေတဲ့ American နဲ့ German ဆေးကုမ္ပဏီ Pfizer BioNTech တို့ကဝင်ငွေလေလက်နဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေအတွက်ဆေးပေါင်းတန်း2000ပေးရမယ်အကြောင်းတောက်ချာနေမှာပဲကြေညာပေးလိုက်ကြပါတယ်။အီတလီဝန်ကြီးချုပ် Mario Draghi ကမ္ဘာကထလှုပ်ပြီးရောမမျိုးတော်မှာကျင်းပတဲ့ကမ္ဘာ့ကျန်းမာရေးဆရာထိပ်သီးညီလာခံမှာပူးတွဲဆေးထုတ်လုပ်သူတွေကိုစား Pfizer ကုမ္ပဏီအမှုဆောင်ရာရှိချုပ် Albert Bourla ကကြေညာလိုက်တာပါ။ထိုဆေးပေါင်းတန်း2000ကိုဒီနှစ်ထက်ပေးရမှာဖြစ်ပြီးနောက်ထပ်တန်း2000ကိုတော့လာမယ့်2022ခုနှစ်မှာပေးရသွားမယ်လို့လည်းပြောပါရယ်။ American ဆေးကုမ္ပဏီကြီးတွေဖြစ်တဲ့ Moderna ကလည်းထိုဆေး2000ဂျွန်ဆန်ဂျွန်ဆန်ကုမ္ပဏီကတော့တသိန်းအသီးသီးပေးရဖို့လည်းကြေပြူခဲ့ကြတာပါကမ္ဘာတဝန်းကာကွယ်ဆေးရရှိမှုမငြိမ်မညှဖြစ်နေတာတွေကိုဖြေရှင်းနိုင်မှုရည်ရွယ်ပြီးစက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ဖွဲ့ဝင်နေတဲ့ဥရောပသမဂ္ဂ EU ရဲ့ဥရောပကွန်ရှင်ဖွဲ့ဝင်တွေတောက်ချန်နေကအွန်လိုင်းတွေ့ဆုံတာဖြစ်ပါတယ်အင်ရှင်အီတလီဝန်ကြီးချုပ်ကတော့ကမ္ဘာတဝန်းကိုဗစ်ကာကွယ်ဆေးမငြိမ်မညှဖြစ်နေတဲ့အခြေအနေတွေကိုထောက်ပြပြောဆိုခဲ့တာပါ
Close to 1.5 billion doses of vaccines have been administered in over 180 countries worldwide.
ကမ္ဘာပေါ်ကနိုင်ငံပေါင်း180ကာဝေးဆေးထုတ်ပြတဲ့အထောက်အကူ1500လောက်ရှိပါတယ်။ငွေငွေလင်းကြတဲ့နိုင်ငံတွေမှာတော့300ခန့်လောက်ရှိနေပြီးချမ်းသာတဲ့နိုင်ငံတွေမှာတော့85000ခန့်လောက်ထိရှိနေပါတယ်။ဒီလိုကွာဟနေတာလက်ခံနိုင်စရာမရှိသလိုအန္တရာယ်လည်းရှိပါတယ်။ virus ပိုးကကမ္ဘာမှာထင်းသလိုပြန့်နှံ့နေပြီးစေမတူးတော့တာမျိုးဖြစ်လာတဲ့အခါကာကွယ်ဆေးထုတ်လို့အောင်မြင်မှုရနေရတယ်ကိုထိခိုက်နိုင်ပါတယ်လို့အီတလီဝန်ကြီးချုပ်ကသတိပေးပြောဆိုသွားတာပါကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတော့နိုင်ငံအားလုံးကာကွယ်ဆေးထုတ်နိုင်မှသာကရောဂါကလွန်မြောက်လိမ့်မယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ
ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လူယူတို့ကပြောပြပေးခဲ့ကြတာပါ။အခုကဆက်လို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။ NLD ပါတီသတင်းနဲ့စတင်ပါမယ်။ NLD ပါတီကိုအကြောင်းပြချက်တစ်ခုနဲ့ဖျက်သိမ်းလိုက်မယ်ဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုတ်ပြတ်မှုတွေကိုရင်ဆိုင်လာရလိမ့်မယ်လို့တိုင်းနယ်ပြည်နယ်တွေမှာရှိတဲ့ NLD တာဝန်ရှိသူတချို့ကပြောဆိုလိုက်ပါတယ်။NLD ပါတီကိုဖျက်သိမ်းဖို့တင့်မတင့်စဉ်းစားဆောင်ရွက်သွားမယ်လို့စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတောက်ကြနေမှာပြောဆိုလိုက်ပြီးနောက်မှာအခုလိုတုံ့ပြန်ပြောဆိုတဲ့နေထွက်ပေါ်လာတာပါ။ဒီအကြောင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါဗျ။
2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့တဲ့ပါတီတာဝန်ရှိပုဂ္ဂိုလ်တွေကိုနိုင်ငံတော်တစ္ဆာအဖောက်မှုနဲ့အရေးယူမလားဆိုတာကိုစင်းစားဆောင်ရွက်သွားမှာဖြစ်တယ်လို့စေုပ်ချုပ်ရေးကောင်စီကဖွယ်ထားတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးသိန်းစိုးကပြောခဲ့တာပါ။နေပြည်တော်မှာတောက်ကြနေကကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံတဲ့အစည်းအဝေးပွဲအတွင်းကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကအဲ့ဒီလိုပြောသွားတာပါ။ဒီလိုသာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်က NLD ပါတီကိုဖျက်သိမ်းတာမျိုးလုပ်လာမယ်ဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေတွေ့လာရလိမ့်မယ်လို့မျှော်လင့်ထားကြောင်း2020ရွေးကောက်ပွဲအနံ့ရလက်တလောတင်းဆောင်နေရတဲ့ဘကိုးတိုင်းဒေသကြီးလွှတ်တော်အမတ်တဦးကအခုလိုမှတ်ချက်ပေးပါတယ
်။အဲ့တော့နိုင်ငံတကာအနေနဲ့ကပါအတန်းနဲ့ပို့ထွက်လာနေတယ်။ဘာဖြစ်လို့လဲဆိုတော့ဂျပန်လိုနိုင်ငံမျိုးပေါ်တော့ဟိုစုပေးချမ်းပြီးပုံရပြပါနေတဲ့ဆက်ဂျပန်အနေနဲ့လုပ်နေတဲ့ဒီစီးပွားရေးဆိုတဲ့ဘာညာဆရာဆိုင်ရာတွေပါနေအခုတွေ့နေရပြီ။ဟိုတော့ဘာမှမပြောခဲ့တဲ့ကိုရီးယားကိုရီးယားဆိုတဲ့အခုတော်တော်ပြင်းပြထန်ထန်ကိုလှုပ်လာခဲ့တယ်။အဲ့တော့အဲ့ဒီလိုနိုင်ငံမျိုးတွေရပါဆိုတော့ဒီလိုပါလာရင်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီပုံစံကြီးအတွက်ကတော့ဝမ်းသာကြတယ်ဒါပေမဲ့ဖြစ်သိမ်းလိုက်နေဆိုရင်ဒီနိုင်ငံတွေကဒီအခြေအနေကကိုဗစ်ပြင်းထန်တဲ့အထိရောက်တဲ့တုံ့ပြန်မှုတွေလာနိုင်တယ်လို့မျှော်လင့်နေပါတယ်ဟုတ်ကဲ့
စစ်ကောင်စီကအာဏာသုံးပြီးဘယ်လိုဖိနှိပ်မျိုးကိုလှုပ်လာသည်ဖြစ်စေ NLD ပါတီကတော့ဆက်လက်ရှင်သန်နေဦးမှာဖြစ်တယ်လို့စကိုင်းတိုင်းတွေကလုံုံရေးအရာအမည်မဖော်လိုတဲ့ NLD ပါတီမြို့နယ်ဥက္ကဋ္ဌအမျိုးသမီးတဦးကပြောပါရစေ
။အာဏာသိမ်းပြီးကလေးကဖြစ်ဖို့ဥတည်နေတယ်လို့လည်းကျမတို့ကကြိုတင်ပြီးတော့တွေးထားပါတယ်။ဒါနဲ့သူတို့ဖြစ်ချင်နိုင်ဒါအာဏာနဲ့သူတို့ဘလောက်ကြီးဖိနှိပ်ထားပြီးဖြစ်စီ NLD ပြတ်မသွားဘူးလို့ပဲကျမတို့ယုံကြည်ထားတယ်။လှုပ်ရှားမှုလည်းပေးမသွားပါဘူးရှင့်။ကျမတို့ဟိုဆက်ပြီးတော့လှုပ်ရှားနေမှာပဲ။အဓိကကတော့ကျမတို့က NLD ဆိုတဲ့နာမည်နဲ့နေရာယူဖို့အလုံးလုံးနာမဟုတ်ဘူးပြည်သူအတွက်ဟိုလိုအပ်တဲ့အလုပ်ကိုပဲစုပ်ကြမှာပဲအဲ့ဒါတော့ဒီ NLD ရဲ့တည်မသွားဘူးဆက်ပြေရှင်းတန်းနေမှာကိုပဲကျမပြောချင်တာ
1990ရွေးကောက်ပွဲအလွန်ကာလအရင်စစ်အစိုးရလက်ထက်တုန်းကလည်း NLD ပါတီခေါင်းဆောင်တွေကိုဖိနှိပ်ပြီးပါတီကိုဖျက်သိမ်းဖို့အထိစူးစမ်းခဲ့ပေမဲ့အောင်မြင်မှုမရခဲ့သလိုပဲအခုလဲ NLD ပါတီကလူထုကြားမှာဆက်ပြီးရှင်းတန်းလှုပ်ရှားနေဦးမှာဖြစ်တယ်လို့ဘုကိုးတိုင်းဒေသကြီးလွှတ်တော်အမတ်ကပြောပါတယ
်ဒီတည်င်းကတော့ဖြစ်လာလိမ့်မယ်ဆိုတာဒါဟိုကျိုးတော့တွေ့ပြီးသားပါဟိုပြီးတော့ဟိုတော့68တော့ပုံစံမျိုးပေါ့နော်ဟိုပါတီကအဓိကဒီ ECCC စာရင်းချင်းဒီအဖွဲ့ဝင်တွေကိုဖမ်းမဲ့ခြင်းနဲ့တောင်းစားမယ်ဒီအရာတွေကတော့ညော်လင်းပြီးသားပါဟိုဒီကြီးလည်းဒီပြတ်သွားများဆိုတော့ပါတီအနေနဲ့ကတော့ဟိုပြတ်သွားမယ်လို့တော့ကျွန်တော်မထင်ပါဘူးဗျ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီဆင်းရဲကအကုန်လုံးကအောက်ခြေချင်းရှိနေတာ
2020ရွေးကောက်ပွဲမှာ NLD ပါတီကမဲမတမာမှုလုပ်ခဲ့တယ်လို့စစ်ကောင်စီကစွပ်စွဲထားပေမဲ့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲဟာပြည်သူ့ဆန္ဒကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်ပြီးမဲမတမာမှုဆိုတဲ့စွပ်စွဲချက်နဲ့စစ်တပ်ကအာဏာသိမ်းဖို့လုပ်တာဟာကြောင်းကျိုးခံလုံမှုမရှိကြောင်းအန်ဖရခေါ်အာရှလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်အဖွဲ့ကဒီသတင်းပတ်တဲ့အစီရင်ခံစာထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါအခုဆက်လက်ပြီးတော့ကြားပြည်နယ်ဘက်ကတိုက်ပွဲသတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်ဆန္ဒပြသူတွေကိုစစ်တပ်ကပေးနေတဲ့နေရာကိုစစ်တပ်ကဝင်ရောက်လာရကနေတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းကိုကြားကြမှာပါကြားပြည်နယ်ဘော်ခဲမြို့နဲ့ဖားဆောင်မြို့ကြားက KNY အမျိုးသားတူတက်ရေးပါတီ KNPP နဲ့မြန်မာစစ်ကောင်စီတပ်တွေအကြားမေလ20ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ KNPP ကပြောပါတယ် KNPP နယ်မြေတွေကလူငယ်လေးချင်းရေးနေရာတစ်ခုကိုစစ်တပ်ဘက်ကဝင်ရောက်ဖို့ကြိုးစားတဲ့အတွက်နှစ်နှစ်နီးပါးကာလအတွင်းပထမဆုံးအကြိမ်ဖြစ်တိုက်ပွဲဖြစ်ပွားခဲ့တာပါအ အပြည့်စုံတော့ VOA သတင်းတောက်နိုင်ကုန်းအင်ကပြောပြပေးမှာပ
ါ SCA ပြည်ခရက်စေးရေးစာချုပ်မှာလက်မှတ်ရေးထိုးမှသာသေးတဲ့ကရင်နီမြူရာသွတ်သက်ရေးပါတီ KMPP နဲ့မြန်မာစစ်တပ်တို့ကြားနှစ်နှစ်နီးပါးတိုက်ပွဲတွေရပ်တန့်နေခဲ့ပြီးမေလ20ရက်နေ့ကပရမအကြိမ်တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ကယားပြည်နယ်ပေါ်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြားက KMPP ထိန်းချုပ်နေမြေထဲမှာရှိတဲ့လူငယ်လက်ကြီးရေးကွင်းနေရာကိုမြန်မာစစ်တပ်ဘက်ကတွားဖို့ကြိုးစားရကတိုက်ပွဲဖြစ်တာလို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥအောင်ဆိုင်မြင့်ကပြောပါတယ်
သူတို့တက်လာတော့ဗောသူတို့တက်လာတော့ကျွန်တော်တို့ကဒီမှာအဲ့ဒီနေရာကကျွန်တော်တို့ရဲ့ဒုတိယဖြေချတဲ့ကျွန်တော်တို့နည်းနည်းပါးပါးဒီလို training နေရာကသူတို့တက်လာတော့ဗောကျွန်တော်တို့ကတော့သူတို့မလာဘူးပြောတာဗောသူတို့အဲ့ဒါဥတည်ပြီးသွားလိုက်တာဗောတကယ်နည်းနည်းပါးဖြစ်တော့တယ်နည်းနည်းဒီကိစ္စကနည်းနည်းလေးကျင်းမှာကျွန်တော်ဖြစ်တော့ဒီခါမျိုးကကျွန်တော်တို့ဘက်ကမရှိဘူးသူတို့ဘက်တော့အဲဒါလေးပေါ်တာပြန်ခေါ်သွားတယ်ဆိုတော့သူတို့ကတော့တခုမှရှိနေမှာပေါ့နော်ဒီနေ့လည်းသူကတက်တယ်နည်းနည်းလှုပ်ရှားနေတော့လေအကွဲဖြစ်တာကျွန်တော်2018တည်းရလေ
ပေါ်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြား KMPP ထိန်းချုပ်ထားတဲ့အမတ်နှစ်ခရိုင်အမတ်တင်းမြို့နယ်ထဲကတဲတောင်ဆိုတဲ့နေရာမှာစိုက်ပွဲဖြစ်တာဖြစ်ပြီးထိခိုက်မှုကတော့အတိမပြုတ်နိုင်သေးပါဘူးစစ်ကောင်စီကိုစိုက်ကျင်နေတဲ့လူငယ်တချို့ကို KMPP ထိန်းချုပ်နေမြေထဲမှာစစ်တင်နန်းပေးနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေလို့မြန်မာစစ်တပ်ကထိုးစစ်ဆင်လာတာဖြစ်တယ်လို့ဖားဆောင်ဒေသခံဒူးကပြောပါတယ
်။မနေ့ကလည်းခေလီနဲ့စစ်တပ်နဲ့ချစ်တဲ့ဒီဖားဆောင်ကအဓိကတော့တေးပြင်းတာကိုတက်နေတဲ့နေရာကိုစိတ်ကောင်းစီတပ်ဖွဲ့ကသွားပြီးတော့နေနေဆွဲတဲ့ပုံမျိုးတက်ရတယ်။စိတ်ကြောက်ပြဲနေရမိတဝဲမလဲလို့ဆိုရင်ခေဒီကလို့ဆက်ဖတ်ဖတ်လာတာစိတ်ကောင်းစီကလည်းတက်လာဆိုကြည့်ကြတာ
ပေါ်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြား KMPP ဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပြီးခဲ့တဲ့ဧပြီလ30ရက်နေ့ကလည်းစစ်တင်တန်းတက်ပြီးပြန်လာတယ်လို့ဆိုတဲ့လူငယ်80ကျော်ကိုကယားပြည်နယ်ဖရူစုမြို့နယ်စစ်သားစစ်စေးဂိတ်မှာဖမ်းဆီးခဲ့ပါတယ်။ဒီလူငယ်တွေကို KMPP ကစစ်တင်တန်းပေးတာမဟုတ်ပဲပြည်နယ်ကိုစားပြုအဖွဲ့အစည်းတစ်ခုကစီစဉ်တဲ့တင်တန်းတစ်ခုတာဖြစ်ကြောင်းကရင်နီမျိုးရာသွတ်သက်ရေးပါတီ KMPP တာဝန်ရှိသူတွေကဖြေရှင်းချက်ပေးထားပါတယ်။ကယားပြည်နယ်ထဲကတိမောစုမြို့မှာလည်းစစ်တပ်နဲ့တိမောစုဒေသခံလူငယ်တွေစုဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးဖွဲ့ PDF တွေကြားဒီနေ့မနေ့ကလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီဖြစ်ခတ်မှုမှာနှစ်ဖက်အထိခိုက်မှုတွေရှိနေတယ်လို့တိမောစုမြို့ခံဒူးကပြောပါတယ်
။ဒီမနေ့ကိုနိုင်ဝတ်ကြည့်နေဒီက CDS ကဖုန်းဝေပေါ့အစ်ကောင်ကြီးနဲ့ကြည့်နေတက်ကြွယ်သူသူကလည်းကိုယ်ကကိုယ်လှုပ်ဆွေးပေးလှုပ်ဆွေးခဲကြော်ထားတဲ့အစ်ကောင်ကြီးကနေအဲ့နဲ့ဆိုတော့ရက်ပတ်ဒီလိုထားတဲ့အဖေကဆက်တော့ထဲကကြီးဆက်မှုအဖြစ်ကြော်တယ်ကျွန်တော်အတိအခါတော့စစ်တပ်ဖက်က900ကိုတောက်ပြီးကြိုးလေ CDS ကတော့တောက်တော့ some starting with the middle စစ်ကေမောင်းလာတဲ့ကလေးနေရာကိုစစ်ကောစစ်ကပြကြပါလို့ပြောချင်သူကမော့ပြတဲ့နောက်လိုက်ရှိနေတယ်မကလေးတရားတောက်ကြိုးလေ
လက်ရှိကရားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးဖွဲ့နဲ့စစ်သားကြားမြို့ထဲမှာပြစ်ခတ်တာတွေဖြစ်နေတယ်လို့မြို့ပြည်မှာလည်း KMPP တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာကြောင့်သတိထားရမယ့်အခြေအနေရှိနေပြီလို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဦးအောင်ဆန်းမြစ်ကပြောပါတယ
်။အမှန်ကြီးတဲ့ပုံစံကတော့အခုလူငယ်တွေကလည်းသူတို့လည်းပြတ်ကျနေနေပေါ့နော်ပြစ်ပြီးပြစ်လို့ပြစ်နေနေရှိနေလို့ကရားပြည်နယ်မှာသူတို့ကလည်းဒီတပ်တွေအများဖြစ်တာလို့ဆိုတော့သူတို့ကလည်းဘုံမှဖြစ်တယ်လို့ပြင်ထွက်လာနေတဲ့ကျွန်တော်တို့ကတော့ဖြစ်မှာပဲပေါ့။ဒါကဘူသူတို့ကတော့မြို့တွင်ရောအပြည်ရောသူတို့ပြည်ဆိုင်ရတဲ့အနေအထားမျိုးရှိ
ကရင်နီမျိုးရာသွတ်သက်ရေးပါတီ KMPP ဖွဲ့ဟာ1995ခုနှစ်မှာနဝတအစ်စ်အစိုးရနဲ့နှုတ်ကတိသဘောတူညီချက်နဲ့အပြည့်ရခဲ့ပေမဲ့လှပိုင်းတွင်းမှာစိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပြီးသဘောတူညီချက်ပြတ်ပြားခဲ့ပါတယ်။2017ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်တဲ့နောက်ပိုင်း2012ခုနှစ်မှာပြည်နယ်အစ်စ်ပြည်ထောင်စုအစ်စ်အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့ NCA ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီစာချုပ်မှာတော့ KMPP ကအခုချိန်ထိလက်မှတ်ရေးထိုးစာချင်းမရှိသေးပါဘူးခင်ဗျာ
။နိုင်ငံရေးကပြောပြပေးသွားတာပါ။အခုတစ်ခါမှာတော့နေဆက်ကုံသွေးရေးနဲ့ပတ်သက်တဲ့သတင်းပုဒ်ကိုကြားကြမှာပါ။မြန်မာတရုတ်နေဆက်ကုံသွေးရေးပြန်စနိုင်မှုဇန်နဝါရီလပိုင်းမှာမြန်မာကုံသွေးရေးတာဝန်ရှိသူတွေကစူးစမ်းခဲ့ပေမဲ့တရုတ်ယူနန်ပြည်နယ်မှာကိုဗစ်တကြောပြန်ကူးစက်လာတဲ့အတွက်ကျန်းမာရေးကန့်သတ်မှုတွေကိုတရုတ်ဘက်ကပြန်လှုပ်လာပါတယ်။ဒါကြောင့်အခုနှစ်တည်တင်ပို့တဲ့အချိန်မှာဈေးကွက်မတည်မငြိမ်နေဖြစ်ပြီးမြန်မာကုန်သည်တွေနစ်နာမှုရှိကြောင်းလုပ်ငန်းရှင်တွေကပြောပါရယ်ရန်ကုန်ကပြပို့လာတဲ့ဒီအကြောင်းသတင်းအပြည့်အစုံကိုကိုရဲမွန်ကပြောပြပေးမှာပ
ါတရုတ်နိုင်ငံရွှေလီမြို့မှာဇန်နဝါရီလဆန်းကကိုဗစ်ကူးစက်သူတကြောပြန်တွေ့တာကြောင့်တရုတ်အစိုးရကသူ့နိုင်ငံအတွင်းအသွားအလာကန့်တတ်တာချက်ချင်းပြန်လုပ်ခဲ့ပါရယ်ဒါကြောင့်မြန်မာယာတီဘော်တည်နှံတွေဖြစ်တဲ့ဖရဲတိနဲ့တခွားမွေးတင်ပို့တာတွေလည်းရပ်ဆိုင်လူနေပါဖြစ်ခဲ့ပါရယ်ဖရဲတိနဲ့တခွားမွေးကိုတရုတ်ဘက်က ကျန်းမာရေးစစ်ဆေးမှုတွေတိုးလှုပ်လာပြီးတော့အကန့်အသတ်နဲ့ဝယ်ယူနေတာပါ။ဒါရင်မကပဲတရုတ်နယ်စပ်မှာကိုဗစ်ရောဂါအစစ်ဆေးခံမှုရက်အတော်ကြာစောင့်ဆိုင်းရတဲ့အတွက်အသီးနှံတွေဟာအမှဲ့လွန်ပြီးတော့ဈေးကောင်းမရတာများပါတယ်။အခုတစ်သီးရာသီမှာမနစ်ကလောက်အယောင်းအဝယ်မကောင်းကြောင်းမူဆယ်တစ်သီးဝလံကုန်စည်တိုင်းဒုတိယဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ
်။မနစ်ကအနေထားအသက်30ရာခိုင်နှုန်းတော့ကျတယ်။ဒီဥက္ကဋ္ဌလည်းဒီကိုဗစ်ကပွဲရေးဖြစ်နေနဲ့ဝယ်လက်တရားတိတ်မကောင်းကိုဗစ်ကလာမှာဆိုတော့ခက်တို့တရားပြန်ပြီးဖြစ်ဖြစ်ရှော့မသွားဘူးပူပူတည်းတည်းတင်းကျက်လာအဲ့ဒီအနေထားနေရတိတိတင်ဖို့မှုအများကြီးထိခိုက်တယ်ဒီဒီဒီထဲမှာအထက်ကြီးထိခိုက်အောင်နဲ့တဘောတော့ဖြစ်ပြီးတော့အခြေအနေတော့မကောင်းပါဘူ
းမြန်မာကုန်ကားတစည်းကိုတတိအလုံး30နမူနာပေးပို့ပြီးတော့ကိုဗစ်စစ်ဆေးဖို့လဲတရုတ်ယူနန်အကောက်ခွန်ဌာနကဧပြီလ19ရက်နေ့မှာထုတ်ပြန်ထားပါတယ်စစ်ဆေးကအနေနဲ့တရုတ်ယွမ်ငွေ 1,800 ပေးဆောင်ရမှာပါ။ကုန်ကြစိတ်တွေပိုလာပြီးအမျက်ရဖို့ခက်ခဲလာတယ်လို့ကုန်တယ်တွေကပြောပါတယ်။ဖျဲသီးကတော့စပီးပေါ်ပေါ်ချင်းမှဈေးကောင်းရခဲ့ပေမဲ့တရုတ်ဘက်ကထိန်းချုပ်မှုတွေကြောင့်ဈေးပြန်ကျခဲ့ပါတယ်။ရောင်းမကုန်မဲ့လွတ်ပစ်ခဲ့ရတဲ့အခြေအနေနဲ့လည်းမြန်မာကုန်တယ်တွေကကြုံခဲ့ရတာပါ။အခုတစ်သီးရာသီမှာလည်းတရုတ်ဘက်ကတတ်မှတ်တဲ့အရည်အသွေးကိုပေးရတာ။ကိုဗစ်ကာကွယ်ဖို့အစားအသောက်ရင်မောင်းကိုပဲတရုတ်ဘက်ကခွင့်ပြုတာ။ကိုဗစ်စစ်ဆေးမှုကြောင့်အပြည့်အစည်းများတာဒါတွေကိုရင်ဆိုင်နေရကြောင်းတည့်ရက်တီးဆိုက်ပြိုးသူတွေနဲ့ကုန်တွေကပြောပါတယ်။အခုနှစ်အထိနာခဲ့တဲ့ဖရဲတခွားမွေးတောင်သူတွေကတော့နောက်နှစ်ပြန်ဆိုက်ဖို့ဆိုတာမသေးကြကြောင်းမြန်မာနိုင်ငံဖရဲတခွားမွေးစိုက်ပြိုးထုတ်လုပ်သူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းကပြောပါတယ
်။ဈေးကောင်းရတဲ့တောင်သူတွေကတော့ဆိုင်အောင်ပါပဲလေ။တစည်းကိုသိန်း200လောက်ရပူတဲ့လူတွေကြတော့လေထားဆိုင်တော့ပေါ့။ကားကတော့ဆိုင်ရတဲ့လူတွေကြတော့တွန့်သွားမှာပေါ့ဒါကတော့ရတဲ့လူလည်းအများကြီးပြတ်ကြတာပဲ။ဒီတိုင်းကပြောရတာတော်တော်ခက်တယ်ဗျ
။မြန်မာပြည်တွင်ကိုဗစ်ရောဂါစတွေ့တဲ့2020ဧပြီလဇန်ကစလို့ဒီနေ့အချိန်အထိတရုတ်ဘက်ကကျန်းမာရေးစည်းကမ်းချက်တွေထုတ်ပြန်ပြီးတော့နယ်စပ်ဂိတ်တွေကိုထိန်းချုပ်ထားတာပါ။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်ပြီးတော့မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့2019-2020အချက်အလက်အရဆိုရင်နှစ်နိုင်ငံကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ12ဘီလီယံကျော်ရှိပါတယ်။နှစ်နိုင်ငံနယ်စပ်ကုန်သွယ်မှုပမာဏကိုတိကျခွဲပြီးပြောမယ်ဆိုရင်တော့2019-2020ကုန်သွယ်မှုတန်ဖိုးမှာအမေရိကန်ဒေါ်လာတန်ပေါင်း 4,800 ရှိခဲ့တာပါ။အဲ့ဒီထဲမှာမှဆန်နဲ့တခြားစိုက်ပျိုးရေးထွက်ကုန်တွေကိုမြန်မာနိုင်ငံဘက်ကအဓိကတင်ပို့နေတာဖြစ်ပါတယ်ခင်ဗျာ
။ကိုရဲမွန်တင်ဆက်ပေးကြခဲ့ပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ကြောင်းဆောင်းပါးတွေကိုမူရင်းအပေါ်ပြတင်ဆက်ပေးပါမယ်။ဒီမိုကရေစီကိုရပ်တန့်ပြီးဆက်အာဏာသိမ်းလိုက်တာကြောင့်အခုခါမှာတော်ရုံမျိုးပါလက်နက်ကင်လှူရှာမှုတွေတရေရေမြင့်တက်လာနေပြီးပြည်တွင်းဆက်လက်တဖြည်းဖြည်းရုပ်လုံးပေါ်လာတဲ့အကြောင်းကိုရေးသားရတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကပဲတင်ဆက်ပေးတာပါဗျ။စစ်ပွဲတွေအလင်းအမြန်ကျယ်ပြန့်လာနေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Asian Times သတင်း online မှာဖော်ပြထားတဲ့မြမရေးဆယ်စုနှစ်နှစ်ချီပြီးတော့တုံးသက်ရေးသားနေတဲ့ဘာတီလတာရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံထဲကငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေဟာပြစ်ခတ်ပြေးလွှာပျောက်ကြားကူးကန်စစ်အသွင်ကိုတဖြည်းဖြည်းကူးပြောင်းလာနေပြီလို့ဆောင်းပါးကိုအစချီရေးသားရပါတယ်။ပြီးခဲ့တဲ့ဧပြီလနှောင်းပိုင်းမကွေးနဲ့မိတ်တီလာလေတပ်ခြေစိုက်စခန်းတွေကို105mm rocket drone တွေနဲ့အတိုက်ခံရပြီးတဲ့နောက်အခုတခါမေလ15မှာတော့နေပြည်တော်နဲ့95 km လောက်ပဲဝေးတဲ့တောင်ငူလေတပ်ခြေစိုက်စခန်းကိုလည်းအလားတူထပ်မံအတိုက်ခံရတယ်လို့နိုင်ငံထုတ်မြန်မာအလင်းသတင်းစာကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။မေလ18ရက်မှာရန်ကုန်လမ်းမတော်မြို့နယ်မှာလည်းစစ်အုပ်စုသတင်းပေးလို့နာမည်ထွက်နေတဲ့အုပ်ချုပ်ရေးအရာရှိတူလက်သက်မပေါ်ပဲအသက်ခံရတာကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်။စကိုင်းမန္တလေးရှမ်းမွန်နဲ့ချင်းပြည်နယ်တွေကမြို့နယ်တွေမှာလည်းဘုံကွဲမှုတွေဆက်တိုက်ဖြစ်ပေါ်နေတာကိုဖော်ပြထားပြီးပြည်တွင်းဆက်ဟာမျိုးပြရေးစီကိုရောက်ရှိလာပြီလို့ဆိုပါတယ်။အရှင်းဆုံးဥပမာအနေနဲ့ချင်းပြည်နယ်မင်းတပ်မြို့မှာလောလောလတ်လတ်ဖွဲ့စည်းလိုက်တဲ့ချင်းကကွယ်ရေးတပ် CDF နဲ့တပ်မတော်ကြားတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်ကြီးနဲ့ရဟတ်ယာဉ်တွေကိုတော့အသုံးပြုပြီးတော့တိုက်ခိုက်ခဲ့တာကိုဖော်ပြထားပါတယ်။ဒီမိုကရေစီကိုရပ်တန့်ပြီးဆက်အာဏာသိမ်းလိုက်တာကြောင့်အခုအခါနိုင်ငံတလွားမှာလက်သက်မပေါ်တဲ့လက်နက်ကင်လို့ရှာမှုတွေနဲ့တိုက်ပွဲတွေဟာတရက်ပြီးတရက်တိုးပွားလာနေတယ်လို့ဆိုပါရယ်။တချို့သတင်းပေးပို့ချက်တွေအရခြေမုံရေးရိုင်ဖယ်တနက်တွေနဲ့လက်ပစ်ပုံးတွေဟာရန်ကုန်ကတက်ချွတ်လို့ရှာသူတွေစီကိုပေးပို့ထားပြီးလို့ဆိုပါရယ်။ငင်းချမ်းစွာဆန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲတို့ကအကြမ်းဖက်ပြုခွင်းတပ်ဖြတ်မှုတွေကြောက်တာအခုလိုအကြမ်းဖက်မှုစီကိုရွေ့လျော်ပြောင်းလဲလာတာလို့ဒေတာသတင်းတွေကိုအခြေခံပြီးတော့အဆောင်မှမှကိုးကားထားပါရယ်။အာဏာသိမ်းယူချိန်ကတည်းကစပြီးလူ၈၀၀နီးပါးအသက်ခံခဲ့ရပြီးလူ9,000နီးပါးကိုလည်းဖမ်းဆီးထားတယ်လို့ဆိုပါတယ်။တိုင်းတာလို့မရနိုင်တဲ့မြေအောက်ပုံစံစီးပွားရေးအများစုရှိနေကြတာကြောင့်မြန်မာနိုင်ငံဟာကြဆုံနိုင်ငံစင်စစ်မဖြစ်ခဲ့ပေမဲ့လည်းအခုတစ်ခါမှတော့အတိအကျပဲကြဆုံနိုင်ငံဖြစ်လာနေပါပြီတဲ့။ဆောင်းမရှင်ကဗန်လုပ်ငန်းနဲ့ဝန်ထမ်းရင်းနှီးအကိုထောက်ပြထားပြီးဗန်လုပ်ငန်းတွေမှာဆိုရင်ငွေ၈၀၀ကျပ်ကနေ900ကျပ်လောက်ထိပဲ ကံကောင်းထောက်မသူတွေကထုတ်ယူနိုင်ပြီးတောင်းနဲ့ချီတဲ့ကျမ်းမာရေးနဲ့ပညာရေးဝန်ထမ်းတွေကိုအလောက်ကဖြုတ်ပစ်နေတာကိုလည်းထောက်ပြထားပါတယ်။တိုင်းပြည်ရဲ့ကပညာတတ်တွေဟာလည်းပြင်ပကိုနှီးပေါင်းစုံနဲ့ထွက်ခွာနေကြပြီးရှေ့ဘာဆက်ဖြစ်လာမလဲဆိုတာမတိကျတဲ့အခြေအနေလို့ဆိုပါတယ်။ခေတ်သစ်အာရှသမိုင်းမှာတော့မင်းအောင်လှိုင်ရဲ့အာဏာသိမ်းယူမှုကိုအောင်မြင်မှုမရှိဆုံးသောဆက်အာဏာသိမ်းယူမှုဖြစ်တွက်ချက်တိုင်းတာနေကြပါတယ်။လောလောဆယ်သူ့ကိုဖြုတ်ချပြီးတော့စစ်တပ်ကဒံပြန်အာဏာသိမ်းလိုက်ရင်တော့မှ2017ကာလတုန်းကဗိုလ်ချုပ်တွေလိုတိုင်းပြည်ကိုတကားပြန်ဖွင့်ပေးဖို့အာမမခံနိုင်ဘူးလို့ဆိုပါတယ်။ပြေဆုံးတော့ www.ismtimes.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှံ့အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ခုတော့ပတ်စံကဏ္ဍကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးမက်ကင်ပြူထွေးရဲ့အမျိုးသမီးကဏ္ဍကိုကြားကြမှာပါ။ဝါရှင်တန် DC အခြေစိုက်အလင်းရောင်လူငယ်အဖွဲ့ကမက်တီရီဝီလင်ကိုဆက်သွယ်မေးမြန်းပြီးတော့မက်ကင်ပြူထွေးကတင်ဆက်ပေးတာပါတယ်။
တီဝီလင်း BOE အတွက်အခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့မ
ဟုတ်ကဲ့မြန်မာနိုင်ငံမှာဒီဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကစလို့ပေါ့နော်ဒီပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေအထူးဖြင့်မြန်မာလူငယ်တွေဆိုလို့ရှိရင်လည်းမြန်မာရေးနဲ့ပတ်သက်ပြီးတော့သူတို့နိုင်တဲ့ဘက်ကနေတနိုင်တဲ့ဘက်လုံနေကြတဲ့ဆိုတော့ကျွန်တော်တို့သိရတယ်အဲ့ထဲမှာမှဒီမက်တီဝီဝီလင်းတို့ဆိုလို့ရှိရင်လည်းဒီအမေရိကန်ပြည်ထောင်စုမှာဗာဂျီးနီးယားမေရီလန်းစသဖြင့်ပေါ့နော်ဒီဒေသတစ်ဝိုက်မှာရှိတဲ့လူငယ်တွေပေါင်းပြီးတော့ဒီအလင်းအောင်ဆိုတဲ့လူငယ်ဖွဲ့စည်းဖွဲ့ပြီးတော့ဒီမြန်မာနိုင်ငံကိုတနိုင်တစ်ပိုင်းတစ်ဖက်ကနေပတ်ပိုးပေးနေတယ်ဆိုတာကိုကျွန်တော်တို့ကြားရတယ်။အဲ့တော့ဒီမှာအထူးကဘာတွေလှုပ်ဖြစ်တယ်လဲ။မြန်မာနိုင်ငံလက်ရှိဖြစ်နေတဲ့အခြေအနေအပေါ်မှာဒီဘက်ကနေပြီးတော့ဘာတွေဆောင်ရွက်ဖြစ်တယ်လဲဆိုတာကိုပြောပြပေးပါလား
။ဟုတ်ဟိုဟာတီရီတို့ဒီအဖွဲ့อ่ะပေါ့နော်။အရင်2015တည်းကစခဲ့อ่ะ။ရေဘေးတွေဖြစ်တုန်းကလည်းအတီတူတွေကိုကုညီပေးပို့ခဲ့တယ်။ရမုံငွေတွေရှာပြီးတော့ဒီ DMV area ပေါ့နော်အဲ့လိုစိတ်တူကိုတူလူငယ်တွေစုပြီးတော့ pre heater အဲ့လိုမျိုးလုပ်ကြတယ်။2015ရဲ့အစဆိုတော့တော်တော်ကြာပြီ။အဲ့တုန်းကတော့အဲ့လို officially မဟုတ်ဘူးပေါ့နော်။အခုကြောင့်မှအခုတီးရဘာလုပ်လဲဆိုတော့ CRPH နဲ့တွက်ဖက်ပြီးတော့ပုံမထိရောက်အောင်အဲ့လိုပုံစံမျိုးတွေနဲ့စနစ်တကျပို့ပြီးတော့ဟိုပန့်ပိုးပေးနေတယ်တီးရတို့ဘက်ကအဲ့လိုမျိုး။ရမုံငွေတွေဈေးရောင်းပွဲတွေလုပ်တယ်အဲ့လိုငွေတွေကောက်တယ်အဲ့လိုမျိုးလုပ်တယ်ဟုတ
်။ဆိုတော့ဆိုလိုတာကဒီအလင်းရောင်လူငယ်အဖွဲ့တီးအခုမှပေါ်လာတာတော့မဟုတ်ဘူးမြန်မာနိုင်ငံမှာမြန်မာပြည်သူတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက်စပြီးတော့ဖွဲ့စည်းခဲ့တဲ့လူငယ်အဖွဲ့ပေါ့နော
်ဟုတ်တယ်ရှင့်နိုင်ငံရေးတစ်ခုရဲ့မဟုတ်ဘူးပေါ့နော်တီရီတို့ကအဲ့လိုမျိုးဟိုရေးပေးဘာပဲဖြစ်ဖြစ်တီရီတို့ပမိုင်းနဲ့တစ်ခုဒုက္ခရောက်နေပြီဆိုလို့ရှင့်တီရီတို့အများကြီးဒီလူငယ်တွေကဟိုဆက်ရထက်တန်ပြီးတော့အဲ့လိုမျိုးအများတန်းချမ်းမွေ့ရှာပေးရဲ့ဟုတ
်အခုဆိုရင်မြန်မာနိုင်ငံမှာဒါပြောင်းလဲရကြီးကြီးမားမားဖြစ်သွားတယ်ဆီယနာတင်လိုက်တဲ့ဖန်စီထင်းထင်းဖိနှိပ်မှုတွေအများကြီးဖြစ်လာတယ်စစ်ပြေးဒုက္ခတွေလည်းဖြစ်လာတယ်ဆိုတော့ဒီလိုကြုံနေရတဲ့မြန်မာပြည်သူတွေအတွက်လက်ရှိမှာဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကဘယ်လိုပုံစံနဲ့အကူအညီတွေကိုပေးနေပါလဲ
ဟုတ်တီတို့အခုဒီယာပေါ့နော် CDM လုတ်တဲ့လုတ်ဆောင်နေတဲ့တူရဲကောင်းတွေကိုတီတို့ကဒီဘက်ကထောက်ပံ့ပေးနေပုံ50တိုင်းရှိပြီအဲ့ဒါတီတို့လာတိုင်းအခုပတ်စံဆိုလို့ချင်းတီတို့လာတိုင်းအဲ့လိုမျိုးအစားတောက်တွေနဲ့အဲ့လိုပေါ့နော်အစားတောက်တွေကကိုယ်တိုင်းချက်တယ်လူငယ်တွေပြီးတော့ solution တွေလည်းလာပြီးတော့ဟိုပံ့ပိုးပေးရဲ့ပြီးတော့တီတို့ကအဲ့ဒါကိုပြန်ရောင်းတယ်အဲ့ရပတ်စံနေတဲ့တီတို့လှူနေတာ3လရှိပြီပြီးတော့ဒီတီတို့ရဲ့အစီအမံညာဒီအမှောင်ကြနေတဲ့အိမ်ဗမာပြည်နိုင်ငံလူနိုင်ငံသားတွေကိုတီတို့ကအလင်းရောင်ပေးကြတာအဲ့တော့အဲ့ဒါကြောင့်တီတို့ကဒီနမယ်လေးကိုအလင်းရောင်ဆိုပြီးတော့အဲ့လိုဗမာလူတွေအတွက်အဲ့လိုမျိုးပေးခဲ့ရတာဖြစ်ပါတယ်ဟုတ်
အခုပေါ့နော်ဒါနေနိုင်ငံတကာမှာရှိနေကြတဲ့ဒီလူငယ်တွေမြန်မာတွေမဟုတ်ဘဲနဲ့တခြားဒီဟောင်ကောင်တို့ကိုရီးယားတို့အဲ့လိုလူငယ်တွေကိုလည်းနောက်ပိုင်းမှာဒီပြည်ပမှာပေါ့နော်မြန်မာကြီးနဲ့ပတ်သက်ပြီးတော့လုပ်နေရတယ်တွေ့ရတယ်အဲ့လိုလူငယ်အဖွဲ့တွေနဲ့ရောပူးပေါင်းဆောင်ရွက်တာမျိုးတွေရှိသလားဒါမှမဟုတ်လို့ရှိရင်ကိုရဲ့ဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကရန်ပုံငွေရှာတာတစ်ခုရဲ့ကိုလှုပ်တာလားတခြားမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာဟိုပံ့ပိုးပေးနိုင်မဲ့လှုပ်ရှားမှုမျိုးတွေရောဆောင်ရွက်တာရှိလား
ဟုတ်ရှိရဲ့ရှင့်ကိုတနည်းရပဲတီးလို့ကိုရီးယားအဖွဲ့ပေါ့နော်ဒီ Korean Demand Community ရှိရဲ့အဲ့ Korean Community ရှိရဲ့လူတွေနဲ့တီးလို့ပူပေါင်းပြီးဆောင်ရွက်တယ်ဘာဖြစ်လို့ဆိုတော့သူတွေကလည်းသူတို့ဘက်မှာလည်း1980ကတီးလို့အဖြစ်ပြက်မှုမျိုးဖြစ်ခဲ့တာဆိုသူတို့မှာစာနာနားလည်သိရှိရဲ့တီးလို့ဒီဗမာလူတွေပေါ့အဲ့တော့သူတို့ကတီးလို့အခု CDM လုပ်နေတဲ့သူတွေကို Fusion နဲ့ဆိုပြီးတီးလို့လက်ဆန်းလာတယ်ပေါ့နော်အခုတီးလို့ဒီဟာဟို CRPH ရဲ့ကိုထိန်လင်းအောင်လည်းလာတယ်အိမေကအကုန်လုံးပေါ့နော်အဲ့မှာပူပေါင်းပြီးဆောင်ရွက်ကြပါတယ်သူတို့ကလည်းတီးလို့အလှငွေလှူပါတယ်စာနာစိတ်ရှိပြီးတော့ဟောဗမာပြည်ကသူတွေအတွက်ဆိုပြီးတော့ Korean လူတွေနဲ့ဟိုတပတ်ကပဲတီးလို့ meeting ထိုင်တာ၃ကြိမ်ရှိပြီပေါ့နော်
အဲ့တော့ဘယ်လောက်တိုင်းထားထီရောဆက်ပြီးတော့လှုပ်သွားမှာလဲဒါကယာယီခဏလှုပ်ကြလားနောက်ကိုဆက်ပြီးတော့ဒီလိုမျိုးဒီပံ့ပိုးမှုတွေဆက်လှုပ်သွားဖို့အတွက်လှုပ်ရှားမှုတွေဆက်ရှိနေဦးမလား
အရှိမှာပါတီးတို့ဒီမာတွေမရက်ပါဘူးပြီးွားလို့ရှင်လဲဟိုအလင်းရောင်ရဖို့အတွက်တီးတို့ကဆက်လုံသွားမှာပဲအဲလူမှန်နေရာမှန်ပေါ့နော်လမ်းမှန်ပေါ်ရောက်သွားရင်တီးတို့အဖွဲ့နေရာလဲလိုက်ပြီးတော့တီးတို့နဲ့ပူပေါင်းပြီးရှောင်းလမ်းမှာပါအဲပမာပြည်ကလူဝင်နေဟုတ်ကဲ့
ဒီလိုဒီပြပမှာရှိတဲ့လူငယ်တွေဒီလိုစုစည်းပြီးတော့အခုလိုပတ်ပိုးမှုတွေကပြည်တွင်းအတွက်ဘယ်လောက်ထိခွန်အားတွေဖြစ်နိုင်မယ်လို့ရောထင်လဲတကယ်ရောထိရောက်မှုရှိတယ်လို့ရောခံစားရလား
ဟုတ်တီရီရောဟိုဒီကဒီဘက်ကနေပေါ့နော်ဒီဘက်ကနေပဲကြည့်မယ်ဆိုရယ်တီရီကပတ်စံမဲ့ထောက်ပံ့ပေးနိုင်တဲ့အတွက် CDM မျိုးတီရီကထောက်ပံ့ပေးခြင်းနေပေါ့နော်အဲ့တော့ CDM မျိုးကြီးမှတာတီရီကလည်းဒီဟာနိုင်ပါလေအဲ့တော့အားကြောင့်တီရီကလည်းဒီလှုပ်ဆောင်နေတဲ့သူရဲကောင်းတွေ CDM တွေအတွက်တီရီကဒီကနေအဲ့ပတ်စံကိုအဓိကပဲထောက်ပံ့ပေးနေရပေါ့နော်အဲ့လိုမျို
းဘာကြောင့် CDM ကိုအဖြစ်
တာသူတို့အလုပ်ပြန်သွားလို့မရအောင်လေအဲ့တော့သူတို့အလုပ်မသွားနိုင်အောင်သူတို့လာခြေရနေတဲ့ဟာကိုတီရီကအငဲနဲ့ထောက်ပံ့ပေးသွားမှာအဲ့တော့တီရီနိုင်အောင်နိုင်ရမယ်အဲ့တော့ CDM ကလူတွေကိုဟိုအတင်းထားဖို့တီရီကဒီကနေထောက်ပံ့ပါတယ်
ဆိုတော့ထောက်ပံ့မှုကဒါမြန်မာနိုင်ငံတိုင်းတန်းနဲ့တွေ့လို့ရှိရင်တကယ်ကလိုအပ်ချက်တွေအများကြီးပဲရှိနေမှာလေဆိုတော့ကိုကတနိုင်တမိုင်ပဲထောက်ပံ့နိုင်တာဆိုတော့ဒါကထိရောက်တယ်လို့ရထင်လား
ဟုတ်ကဲ့တီးတို့ထောက်ပံ့နေရတော့10နေရ15နေရတော့ရှိပါတယ်အဲ့လိုမျိုးပေါ့နော်ဟိုခွဲပြီးတော့တီးတို့အများထောက်ပံ့ပေးမှာတကယ်လိုရင်လိုအပ်နေရအောင်တီးတို့ထောက်ပံ့ပေးနေပါအဲ့တော့တီးတို့ဒီလူငယ်အဖွဲ့တစ်ဖွဲ့တည်းမဟုတ်ဘူးဒီပမာပြည်ကနေဒီလိုနိုင်ငံခြားကိုရောက်လာတဲ့သူတွေလည်းတခြားအဖွဲ့ရှိရညူယောက်လည်းညောက်ကအဖွဲ့ရှိရဲ့အဲ့တော့တီးတို့ထင်တာတော့တီးတို့တစ်ဖက်တစ်နေရာနေရောတီးတို့ထိရောက်တယ်လို့တော့ထင်ပါတယ်ဟုတ်
အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေတွေဒီလူငယ်တွေအသက်ပေးနေရတယ်အကျဉ်းထောင်နေတဲ့အထိဖမ်းဆီးခံရပြီးတော့နှိပ်စက်ခံရတဲ့အခြေအနေတွေလည်းရှိနေတယ်ကိုကိုရန်ကလည်းလူငယ်အမျိုးသမီးတစ်ယောက်လည်းဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုတွေမြင်ရတဲ့အခါမှာဘယ်လိုခံစားရလဲ
ဟုတ်တီရီကဗမာပြည်ကနေအဲ့လို9နှစ်သမီးလေးကထွက်လာပါတော့တီရီဗမာပြည်အကြောင်းကိုအမှန်တမ်းပြောရင်အရန်အကောင်းကောင်းရင်တိတ်မတိလိုက်ဘူးနေရာရပါလေဒါပေမဲ့တီရီအရန်ချစ်တဲ့စိတ်ကတော့တီရီရဲ့စိတ်ထဲမှာရှိတယ်မြန်မာဆိုပြီးတော့တီရီပါတီခံယူရယ်တီရီကအမေရိကန်စီတီဇန်တယောက်ဒါပေမဲ့တီရီပါတီမြန်မာဆိုပြီးတော့တီရီခံယူရယ်တီရီချစ်လဲချစ်တဲ့မြန်မာပြည်ကိုအဲ့တော့ဟိုတီရီဘေးနေရာရောက်ရအောင်တီရီကကူညီပေးခြင်းနဲ့စိတ်ကတော့တီရီမှာရှိတယ်တီရီအဲ့လိုစိတ်မကောင်းကိုကဒီမှာဆန္ဒပြပြီးတော့ဟိုသူတို့ထောက်ပံ့ပေးနိုင်တာပဲလုပ်ပေးနိုင်တယ်။ဟိုမှာဆိုလို့ရှိရင်လူတွေကပေးကြရဲကို့အရွယ်တီးရီထက်တောင်ငယ်တည်းရဲ့တချို့ကောင်းမလေးဆိုတီးရီစိတ်မကောင်းဘူးနော်အဲ့လိုမျိုးကြီးရလို့ရှိရင်အဲ့တော့တီးရီကဒီဘက်ကနေပို့ပြီးတော့ကူညီပေးချင်ပေးပို့ရှိတယ်အဲ့လိုမျိုးငဲတဲ့အဲ့လိုတည်င်းတွေတွေ့တိုင်းပို့ပြီးတော့ကူညီပေးချင်ပေးရှိသွားပါတယ်ဟော
အဲဆိုဆိုပြောရဲမြန်မာပြည်ကိုချစ်တယ်ကိုကလည်းမြန်မာပြည်မှာမွေးခဲ့တာဟုတ်ဆိုတော့အဲ့တော့ကိုချစ်တဲ့မြန်မာပြည်ဒီတိုင်းပြည်ကိုရောဘယ်လိုပုံစံနဲ့မြင်ကျင်လဲ
တီးရီအိုးပေါ့နော်ပြန်ပြီးတော့အလင်းပြန်ရကျင်တဲ့လူတွေအခုဆိုလို့ရှိရင်အပြင်မထွက်ရဘူးအဲ့လိုတီဗီမြင်စင်ကျင်တာကတော့ဒီဗမာပြည်နိုင်ငံလူနိုင်ငံသားတွေတီဗီအာနာရှင်စနစ်အောက်မှာတီဗီမနေစေချင်တော့ဘူးဘာဖြစ်လို့လဲဆိုတော့တီဗီအဖေနဲ့အမေကလည်း88တုန်းကကြုံခဲ့ပြီးသွားပြီသူတို့အများနဲ့တီဗီကိုသူတို့ပြောပြရဲ့ပုံစံတွေကိုကြားလို့ရှိရင်တီစိတ်မကောင်းအဲ့တော့နောက်လူမျိုးတွေကိုလည်းတီမကြုံသေးချင်ဘူးနောက်အခုဆိုလို့ရှိရင်generation life ပေါ့နော် TV အဲ့လိုမျိုးမကြုံသေးချင်တော့ TV သူတို့ဟိုကျမ်းမာရေးအရာရောပညာရေးအရာရောတိုးတက်ချင်တယ်ပေါ့နော်အဲ့ညီမကြီးကိုပြီးတော့ TV တို့ဒီအမေရိကမှာ TV တို့အခုလူငယ်နေရတယ်လို့မျိုးလွတ်လွတ်လပ်လပ် freedom democracy အပြည့်ရတယ် TV တို့ဆိုရင်ဗမာပြည်မှာအဲ့လိုမျိုးမရအောင်တိုးလည်းမတိုးတက်နိုင်ဘူးအဲ့တော့ TV ကအဲ့ဒါကို မာပြည်မှာလည်းတီးလို့ဒီမှာလွတ်လပ်လပ်နဲ့နေရသလိုဒီမိုကရေစီရစုံမျိုးတီးပြီးမာပြည်မှာလည်း freedom လွတ်လပ်လပ်နဲ့ဒီမိုကရေစီရစေချင်ပါတယ်ပြီးတော့ဒီစစ်အာဏာရှင်စနစ်အောက်မှာနေတရွေ့ရတော့တီးလို့ဘရောမဒီလိုမျိုးတိုးတက်မှာမဟုတ်ဘူးအဲ့တော့တီးလို့လည်းဒါကဖြစ်နေရလဲတခါမကတော့ဆိုတော့ဒီ next generation တွေအတွက်လုံးဝထပ်မဖြစ်ချင်တော့ဘူးအရန်တိုးတက်ချင်ပါတယ်ဟုတ်
အဲ့တော့အခုဒီအလင်းရောင်အနေနဲ့ရောရှေ့ဆက်ပါးတွေမြန်မာနိုင်ငံကိုပံ့ပိုးပေးနိုင်မှုအတွက်ပေါ့နော်ရှေ့ဆက်ပါးတွေလောက်သွားမဲ့အစီအစဉ်တွေရှိနေလဲ
ဟုတ်ကဲ့တီးရောအခုဒါနိုင်ငံရေးလမ်းကြောင်းတစ်ခုလည်းသွားတာမဟုတ်ဘူးပေါ့နော်အဲ့တော့တီးရောဒီကဲလို့နိုင်ငံရေးကကောင်းသွားလို့ရှိရင်လည်းတီးရောကပရာဟီတာအလုပ်တွေကိုတီးရောဆက်လက်လုပ်ဆောင်သွားမယ်ကုညီပံ့ပိုးပေးပါမယ်တစ်ဖက်တစ်လမ်းအနေပြီးတော့ဟုတ်
အဲ့တော့အခုကိုကဒီပြပမှာရောက်နေတဲ့လူငယ်အမျိုးသမီးတယောက်အနေနဲ့ပေါ့နော်အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာဖိနေမှုမျိုးစုံကြားကနေပြီးတော့ပဲအခုအာဏာသိမ်းပြီးတဲ့နောက်လေးလာနေပါတော့ဖြစ်လာတဲ့အခြေအထိဒါအခက်ခဲတွေအမျိုးမျိုးကြားဖိနေမှုတွေအမျိုးမျိုးကြားကနေပြီးတော့မှခက်ခဲနဲ့ဟိုအသက်အန္တရာယ်တောင်မှမမှုပဲနဲ့ရုန်းကန်လှုပ်ရှားနေကြတဲ့ဒီဆရာနာရှင်ကြဆုံးကြီးလှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်တွေရောကို့အနေနဲ့ဒီပြပလူငယ်တယောက်အနေနဲ့ဘယ်လိုများအပိစကားပြောချင်ပါလဲ
သူပြပရောက်နေပြီမဲ့ TV ဒီအခုကြည်တွင်းရလူငယ်တွေဒီနိုင်ငံရေးအတွက်လှုပ်ဆောင်ဆောင်ရွက်နေတဲ့လူတွေတီးမမေ့ပါဘူးသူတို့တီးတွေအရန်လေးစားပါတယ်ဒီတီးတို့ရဒီဘက်ကနေထောက်ခံနေတီးတို့ဘာလို့လို့ဒီကနေပတ်ဖို့ကူညီပေးမှာပါတီးတို့ဒီကပျော်ရှင်တိုင်းပျော်လို့ရအောင်တီးတို့မပျော်နိုင်ဘူးဘာလို့တီးတို့ထောက်ပံ့ပေးနေတဲ့သူတို့ပေါ့နော်ထောက်ခံနေသူတို့ဘာလို့လို့ဒီဘက်ကနေမမေ့ပါဘူးလို့ပြောတီးပြောရှင်တာသွေးမအေးွားပါနဲ့လို့ဟိုဒီဘက်ကနေရှိနေပေမဲ့လည်းတီးတို့ကလည်းဒီဘက်ကနေသွေးမအေးပါဘူးအဲ့တော့အားမလျှော့ပါနဲ့ဟိုအပြင်သားပါဒီအရာတနေ့ကြလို့ရှိရင်အလင်းကိုရောက်လာမှာပါလို့ပြည်ယုံကြည်ပါရဲ့ဒီရင်းကြည့်ပါပေါ့နော်နှစ်ဖက်ပေါင်းပြီးရောတွဲဖက်ပြီးလုံသွားမယ်ဆိုလို့ရှိရင်ဒီစစ်အာဏာရှင်စနစ်ကိုကြောင်ရှုံးမယ်လို့ဒီအကြည့်ဝယုံကြည်ပါရဲ့
ဟုတ်ကဲ့ပါမတီဝေလွင်ကျေးဇူးများတင်ပါတယ်အခုလိုအချိန်ပေးပြီးတော့ထိကြပြီးတဲ့အတွက
်ဟုတ်ကဲ့ကျေးဇူးပါ
မက်ကင်မြူချီရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါဆက်လက်ပြီးတော့တူတာစုံလွင်အမေရိကန်တခွင်အစီအစဉ်ကိုကြားကြမှာပါအမေရိကန်ပြည်ထောင်စုမှာအေရှန်အမေရိကန်နယ်ဝါရီပေါ်မှာတိုက်ခိုက်မှုတွေမြင့်မားလာပြီးတော့ဒီလိုအခြေအနေတွေဟာနိုင်ငံတကာကကြောင်းလာတက်သူတွေပေါ်မှာလည်းရက်ခတ်မှုတွေရှိနေပါတယ်ဒါကြောင့်အခုခါမှာဒီလိုရာဇဝမှုကျူးလွန်သူတွေဘေးကနေပြီးတော့အထူးကာကွယ်ဖို့အတွက်ကွန်ဂရက်လွှတ်တော်ကဥပဒေပြဋ္ဌာန်းလိုက်ပါတယ်ဒီအကြောင်းကိုအောင်ကတင်ဆက်ပေးတာပါတယ်
COVID-19 ကာယောဂါစတင်ဖြစ်ပွားခြင်းကဆလုပ်တရုတ်နဲ့အာရှသားတွေအပေါ်အမုန်းတရားအဆွဲပြုကျူးလွန်တဲ့ရာဇဝတ်မှုဟာနိုင်ငံတော်ဝန်150ရာခိုင်နှုန်းအထိမြင့်တက်လာပါရတယ်။2020မတ်လကဆလုပ်အာရှသားတွေအပေါ်အမုန်းတရားအခြေခံကျူးလွန်စော်ကားတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတိုင်တန်းသတင်းပေးမှုပေါင်း6000ကျော်ရှိတယ်လို့ Asian American နဲ့ Pacific ကျွန်းစုမျိုးနွယ်တွေအပေါ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာတဲ့ Stop AAPI Hate အဖွဲ့ကဆိုပါတယ်အဲ့ဒီလိုအမုန်းတရားဆွဲပြစ်မှတ်ထားတိုက်ခိုက်ခံရသူတွေထဲမှာအမေရိကန်ပြည်အစုမှာကြောင်းလာတက်ကြတဲ့နိုင်ငံတကာကျောင်းသားတွေလည်းပါဝင်ပြီးဒီကျောင်းသားကျောင်းသူအများစုဟာအသွေးအယောင်ဆုံးရှိသူတွေဖြစ်ပါတယ်။ John Baker ကအမေရိကကို2015ခုနှစ်မှာရောက်လာပြီးတော့နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာတက်နေတာပါ
။ America offers the best universities, the most renowned ones.
အမေရိကမှာအကောင့်တကအကောင်းဆုံးတက္ကသိုလ်တွေရှိတာကြောင့်အမေရိကကိုသွားပြီးကျောင်းတက်မယ်ဆိုရင်ကိုရီးယားမှာမရနိုင်တဲ့အခွင့်အလမ်းကောင်းတွေကိုရမှာပါ
။လူငယ်တဲ့နှစ်တုန်းကတော့သူဟာယထာစီနေတော့အမျိုးသမီးတစ်ယောက်ကသူ့ကိုစော်ကားပြောဆိုတာကြုံရတယ်လို့ပြောပါတယ
်။ I try to not say anything, just look down, just mind my own business.
ကျောင်းစာကိုစိတ်ထဲနှစ်ထားပြီးဘာမှပြဿနာမဖြစ်အောင်ကြိုးစားနေပေမဲ့အခြေအနေကပိုဆိုးလာပါတယ်။ဗဇက်ကနေပြောနေတာတွေမဟုတ်တော့ပဲကိုထီးလက်ရောက်လုံးမဲ့အနေထားဖြစ်လာတာကြောင့်နောက်ဘူရာဆိုင်တဲ့အချိန်မှာယထာဘော်ကဆင်းနေခဲ့လိုက်ပါတယ
်။မလာရုံကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးအေရှန်အမျိုးသမီး6ဦးအပါအဝင်8ဦးသေဆုံးခဲ့ပါတယ်။ဒါဟာလူမျိုးရေးမုန်တိမှုအဆွေးနဲ့ကျူးလွန်တာမဟုတ်ဘူးလို့ပြစ်ခတ်သူကပြောပေမဲ့အမေရိကမှာရှိတဲ့အာရှနိုဘားတွေအကြားထိတ်လန့်စရာဖြစ်ခဲ့တာဟာဒီဇိုင်းပညာလေ့လာနေတဲ့ဂျက်စီကာဟာတရုတ်လူမျိုးတောင်အာဖရိကနိုင်ငံသူဖြစ်ပြီးတော့အခုလိုအခြေအနေတွေကြောင့်သူဟာအမြဲတရထားနေထိုင်တယ်လို့ပြောပါတယ်
။ I need to feel really safe to me.
နယူးယောက်မှာနေရတာဘာအန်ရဲမှမရှိနိုင်ဘူးလို့ထင်ခဲ့ပေမဲ့2020လောက်ကစပြီးပြောင်းလာပါတယ်။ပထမဆုံးကြုံရတာကလမ်းပေါ်မှာပါ။အဲဒါကြောင့်မှောင်တဲ့အချိန်အပြင်ထွက်ဖို့ကိုရှောင်ခဲ့ပါတယ်။ကို့ပုံကလည်းအာရှသားပုံပေါက်နေတာကြောင့်အမြဲတမ်းထားနေရပါတယ်။
ဒီကျောင်းသားကျောင်းသူတွေကတော့လူမျိုးစုံရှိကြတဲ့စာသင်ကျောင်းအဝန်းဝိုင်းမှာ နေထိုင်ရတာပိုအဆင်ပြေတယ်လို့ပြောပါတယ်။ရင်ကျိမှုပေါင်းစုံနဲ့ထိတွေ့ဆက်ဆံရတာဟာလည်းအကောင်းဆုံးသင်ခန်းစာတစ်ခုပဲလို့ဆိုပါတယ်။နယူးယောက်တက်သူကကျောင်းသားအန်ဒီမာဟိုက
It's been an amazing journey, especially when I look back.
ရင်တော့တော့တော်လေးနေချင်းစပွဲပါရင်ကျမှုပေါင်းစုံလာဆောင်ကြတဲ့နေရာဖြစ်မြင်တွေ့ရပါတယ်။တခြားနိုင်ငံပေါင်းစုံကလာကြတဲ့သင်ငယ်ချင်းတွေသူတို့ရင်ကျမှုသူတို့အတွေ့အကြုံတွေကိုတီးခွင့်ရတာကြောင့်ကဘာကြီးကြောင့်ပို့ပြီးတော့နားလည်လာပါတယ်။ကဘာကြီးကိုအဲ့လိုလေးလာဝင်ရတဲ့အတွက်အဲ့ဒီအလေးထားကိုတန်ဖိုးထားပါတယ
်။ညောင်မာရင်မဟုတ်ပဲတခြားမျိုးတွေမှလည်းဖြစ်ပွားနေတဲ့ဒီလိုအခြေအနေတွေကြောင့်အာရှနွေဘွားအသွင်ပြင်ရှိသူတွေအဖို့အနေထိုင်ကျက်တဲလာတယ်လို့ခန်းစားနေရကြောင်းလဲသူတို့ကပြောပါတယ်ကိုလံဘီယာတက်သူចောင်းသားအာချစ်ချောဒရီက
You guys saw go back to your country while you're in the US and
မင်းတို့ဟာလကားကောင်းတွေပဲမင်းတို့တိုင်းပြည်ပြန်သွားပါဘာကြောင့်အမေရိကန်မှာနေနေတာလဲရှာရှာပါပါအဲ့လိုတစ်ချိန်အပြောခံရဘူးပါတယ်အဲ့ဒီလိုပြောတာကြောင့်ဘာမှမစိုးရိမ်ပေမဲ့အပြောခံရတာတော့မကောင်းပါဘူး
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့အိမ်ပြန်မထွက်ကြတာကြောင့်2020ခုနှစ်အတွင်းအမုန်းတရားစွဲတက်ခတ်မှုတွေဟာခုနှစ်ရာခိုင်နှုန်းရော့ကျသွားပေမဲ့အမေရိကန်မျိုးကြီး16မျိုးမှာအာရှနယ်ဝါးရီအပေါ်ပြင်းထန်ထားတက်ခတ်မှုတွေကတော့150ရာခိုင်နှုန်းနီးပါးအထိမြင့်မားလာကြောင်းရဲတပ်ဖွဲ့ကထုတ်ပြန်တဲ့အချက်အလက်တွေအရသိရပါတယ်ခင်ဗျာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအာရှအမေရိကန်နဲ့ပစိဖိတ်ကျွန်းစုနယ်ပယ်တွေပေါ်အမုန်းတရားအခြေပြုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အထူးကာကွယ်ပေးမယ့်ဥပဒေကြမ်းကိုဗိုလ်တော်ဦးနေကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကအတည်ပြုလက်မှတ်ရေးထိုးခဲ့ပါတယ်။အောက်လွှတ်တော်မှာဥပဒေကြမ်းအတည်ပြုဖို့မဲခွဲရမှာ364မဲ62မဲနဲ့အနိုင်ရခဲ့တာပါ
Nearly 6,600 incidences of anti-.
လူငယ်နဲ့နှစ်အတွင်းအမေရိကန်ပြည်နယ်50လုံးမှာအာရှအမေရိကန်ပစိဖိတ်ကျွန်းစုနယ်ပွား6,600နီးပါးတိုက်ခိုက်ခံရကြောင်းတိုင်ကြားမှုတွေရှိခဲ့ပါတယ်။သူတို့ပိုင်စီးပွားရေးလုပ်ငန်းတွေဖျက်ဆီးခံရသလိုလူကြီးသူမတွေပါရန်စထိုးနှက်ခံရတာကြောင့်မိသားစုတွေဟာစိုးရိမ်ထိတ်လန့်နေကြပါတယ်။ဒီကတ်ယောဂါဟာနိုင်ငံရဲ့ယက်တီချက်ပေါ်စိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ဒါကြောင့် Congress လွှတ်တော်အနေနဲ့အမြန်ဆုံးနဲ့အထီးရောက်ဆုံးဆောင်ရွက်ခဲ့တာပါလို့ All Lord Dr. Nancy Pelosi ကပြောသွားတာပါဒီဥပဒေကြမ်းကို April လအတွင်းအထက်လွှတ်တော်မှာမဲခွဲရမှာလဲ64မဲတမဲနဲ့အနိုင်ရခဲ့တာပါ
We will pursue those who
ဆက်ဆက်ကျင်ပြီးတော့တည်ထောင်စွဲနဲ့ကျူးလွန်သူတွေကိုဥရေကြောင်းအရာအပြည့်အဝအရေးယူသွားပါမယ်။အဲဒီသူတွေကိုရှာဖွေပြီးတော့အရေးယူပါမယ်။သက်ဆိုင်ရာဝန်ထမ်းတွေကလည်းအာရှအမေရိကန်နေနဲ့ဒီသက်ဆိုင်တဲ့ကိစ္စတွေကိုအထူးအလေးထားကင်တွယ်သွားပါလိမ့်မယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကပြောသွားတာပါ။ဒါအပြင်ဒီဥရေကြမ်းဟာဒေသခံရဲဌာနအနေနဲ့စုံစမ်းစစ်ဆေးမှုတွေဆောင်ရွက်ရမှာပိုထိရောက်အောင်အကူအညီပေးသွားမှာဖြစ်ပြီးတော့တိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့လူမျိုးစွဲဆန္ဒစွဲအရာလစ်လျူရှုခံရတဲ့အဖြစ်အပျက်မျိုးတွေနောက်ထပ်မရှိအောင်အထောက်အကူပြုပေးသွားမှာဖြစ်ပါတယ်ခင်ဗျာလုံငယ်တဲ့နှစ်အတွင်းအမေရိကန်ပြည်အောင်စုမှာကလေးမျိုးဖွားမှုနှုန်းအကြီးအကျယ်ကျဆင်းသွားကြောင်းအမေရိကန်ယောဂါကာကွယ်တားဆီးရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့စီးရင်ကိန်းဂဏန်းတွေအရသိရပါတယ်။ CDC ရဲ့ကျန်းမာရေးဆိုင်ရာစစ်တမ်းပြုစုသူ Brady Hamilton ကအခုလိုပြောပါတယ
်။ But between 2019 and 2020
2019နဲ့2020ကြာကလေးမျိုးဖွားမှုနှုန်းရောကိုဝင်ဆောင်မိခင်ရေအတွက်ပါ400ခန့်ကျဆင်းသွားတာကတော်တော်လေးများတယ်လို့ဆိုရမှာပါ။
ဒါဟာ COVID-19 ကာယရောဂါကြောင့်ဆိုပေမဲ့လည်းဒီလိုစီးပွားရေးမကောင်းတဲ့အချိန်မှာလုပ်ငန်းရှင်တွေကပေးတဲ့ကျန်းမာရေးအာမခံကလည်းအချိန်မီဆုံးရှုံးနေတာကြောင့်ပါကလေးမျိုးဖောက်မှုဈေးရိတ်နဲ့ဆောင်းရှောက်ရတဲ့ဈေးရိတ်ဟာများလွန်းလာကြောင်းအထူးသဖြင့်အခုလို COVID ကာယရောဂါကာလမှာကလေးလိုချင်ပေမဲ့လည်းမိဘတွေအနေနဲ့အထူးစဉ်းစားနေရတယ်လို့ဆိုပါတယ်မိခင်လောင်းဆောင်းရှောက်ရေးသူနာပြုလည်းဖြစ်မိခင်တူလည်းဖြစ်တဲ့ Dr. Miller က
The main questions that we hear from patients isWhat am I going to be?
မိဘတွေအဓိကမေးတဲ့မေးခွန်းကအထရဆောင်းကြီးအပါအဝင်ကလေးမွေးပြီးရင်ဒီမိဖွားစီဘယ်လောက်ပေးရမလဲဆိုတာပါပြီးတော့တခြားစီးတွေအတွက်လည်းအားလုံးဘယ်လောက်ကုန်ကြမလဲဆိုတာလည်းသူတို့ကသိကျင်ကြပါတယ်ကျွန်မဆိုရင်လွန်ခဲ့တဲ့နှစ်မတ်လတုန်းကသမီးလေးတယောက်မွေးထားတာအခုဆိုရင်14လရှိနေပါပြီကုန်ကြစီးကတော့များပါတယ်စီးုံကြီးတွေမှာဆိုရင်စောင့်ရှောက်မှုကောင်းကောင်းပို့ရနိုင်ပေမဲ့3000နဲ့4000ကြားကုန်ကြနိုင်တဲ့အပေါ်မှာစိုးရင်ခဲ့ပါတယ်
ကလေးမျိုးဖွားစီများလုံးတာကြောင့်ဆိုပေမဲ့လည်းအစိုးရကကျန်းမာရေးဈေးအကုန်ချခံပေးတဲ့ဖွံ့ဖြိုးပြီးတိုင်းပြည်တွေမှာပါအခုလိုအခြေအနေမျိုးတွေ့နေရတာပါ Wesley College ကစီးပွားရေးပါမကဖီလစ်လီဗင်းက
There's something systematic about the development of modern economy
ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာတဲ့အနေအထားအောက်မှာကိုဝင်ဆောင်ဖို့ဆိုတာနဲ့ပတ်သက်ပြီးအမြင်လဲပြောင်းလဲလာပါတယ်မျိုးသမီးတွေဟာအလို့အပေါ်ပိုးအာယုံစိုက်လာတာကြောင့်မိသားစုမှာကလေးများများရှိဖို့ဆိုတာမလွယ်တော့ပါဘူးဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့ဒီလိုတွေ့တွေ့လာရတာဟာဒီအချက်ကြောင့်ဖြစ်မယ်လို့ထင်ပါတယ်
။ကလေးမျိုးဖောက်မှုနှုန်းပြောင်းလဲမှုဟာကာလကြာရှည်ကလေးကရှိရတာပါ။စစ်ပွဲပြီး1950ကာလအတွင်းအ မေရိကန်မှာကလေးမျိုးပေါင်းမှုနှုန်းများခဲ့ပြီးတော့နိုင်ငံရေးစီးပွားရေးနဲ့ယဉ်ကျေးမှုတွေဟာလည်းဒီပေါ်ရိုက်ခတ်မှုရှိပါတယ်။အခုအမေရိကရင်ဆိုင်နေရတဲ့ကလေးမျိုးပေါင်းမှုနှုန်းကျဆင်းလာတဲ့ပြဿနာဟာလည်းရေရှည်မှာဆက်ကြုံတွေ့နိုင်ကြောင်းပညာရှင်တွေကသုံးသပ်ထားပါတယ်။
ကိုအောင်တင်ဆက်ပေးခဲ့တာပါအခုတော့ဒေါက်ခွေမျိုးသက်စီစဉ်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ရပါပါစစ်ပွဲတွေနဲ့စစ်မြေပြင်ဆန္ဒပြပွဲတွေနဲ့စစ်မြေပြင်အခြေအနေတွေကိုထောက်လှမ်းဖို့အတွက်မောင်းသူမဲ့ drone လေးရင်တွေကိုမြန်မာစစ်တပ်ကအသုံးပြုနေတဲ့အကြောင်း IT ပညာရှင် Stanley Zia ကိုဆက်သွယ်မေးမြန်းထားပါတယ်
ဒီဘက်တော့မြန်မာနိုင်ငံမှာတွေ့နေရတဲ့ထောက်လှမ်းရေးစောင့်ကြည့်ရေးနဲ့ကျင်းထောက်ရေးတွေမှာသုံးတဲ့ ISR အမျိုးအစား drone ရင်တွေနဲ့ဒီ drone တွေနဲ့ထောက်လှမ်းမှုကိုဘယ်လိုရှောင်ရှားနိုင်လဲဆိုတာတွေကို American ID နည်းပညာရှင်တဦးဖြစ်တဲ့ Paul Stanley ဇေယျကိုမင်းနဲ့တင်ပြပေးပါမယ်။အကြသေးခင်ကမန္တလေးမြို့ပေါ်တဝိုက်မှာတွေ့နေရတဲ့ drone ရင်တွေဟာမြေပြင်ကဆန္ဒပြလှုပ်ရှားသူတွေရဲ့အနေအထားကိုသိဖို့သုံးတာဖြစ်နိုင်ကြောင်း Asia Times ကိုကိုးကားပြီး ANI သတင်းမှာဖော်ပြထားသလိုမြန်မာစစ်တပ်သုံးနေတဲ့ drone တွေဟာထောက်လန်းရေးသုံးတရုတ်လို CH-3A တွေဖြစ်ကြောင်း Britain အခြေစိုက် James International Defense Review နဲ့ Washington အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့တို့ကအတည်ပြုထားပါတယ
်မိတ်ထီလာမှာရှိတဲ့ Shandel Leaders Gang တရုတ်လုတ်တဲ့ CH3 အမျိုးအစား drone တွေကိုဟိုတွေ့ရတယ်ဆိုပြီးတော့ဓာတ်ပုံနဲ့တကွာ CSIS နဲ့သူတို့က satellite ပုံနေနဲ့သူကပြထားပါတယ်ဒီ drone တွေဘယ်နေရာတွေမှာအဓိကတုံနေပြောပြပေးပ
ါဟုတ်ကဲ့အခုသူတို့လက်ရှိတရုတ်လုတ် drone ဘယ်လိုနေရာတွေမှာတုံလဲဆိုတော့အခုကျွန်တော်တို့ဒီနိုင်ငံတွေမှာဖြစ်ပျက်နေတဲ့ debate တွေနောက်ပြီးတော့တိုင်းရင်းသားအဖွဲ့တွေအတွက်ကိုသူတို့စုံစမ်းထောက်လန်းတဲ့နေရာမှာထောက်လန်းတဲ့နေရာမှာအသုံးပြုလို့ရတာပေါ့နော
်အဓိကဒီ drone တွေကိုထောက်လန်းတဲ့နေရာမှာအဓိကသုံးနေတာပေါ့နော
်ဟုတ်ကဲ့သူတို့ထောက်လန်းတဲ့နေရာမှာပဲအဓိကသုံးတယ်တရုတ်ထုတ်ကထုတ်တဲ့ CH3 drone အမျိုးအစားအခုဗမာပြည်ကလက်ရှိရယူထားတာကတော့ဟို surveillance drone ပေါ့နော်ထောက်လန်းရေး drone လို့ပဲအဲ့ဒါတော့ဒေါ်လာ4တန်းလောက်ရှိပါတယ်တတိယ3တန်းနဲ့4တန်းလောက်ရှိပါတယ်အခု surveillance drone မဟုတ်ပဲねတခြားမဆိုင်တက်ပြီးတော့ပြစ်လို့ရ drone တွေကိုလည်းသူတို့ရယူကောင်းရယူပြီးတော့သူတို့အသုံးပြုနိုင်ပါတယ်ဒါကတော့စစ်တပ်ကဆိုတော့ကျွန်တော်တို့ဘယ်လို့မှသူတို့ခံမလို့မရဘူးဒါပေမဲ့တရုတ်နဲ့သူတို့နဲ့ကအခုအဆင်ပြေနေတော့သူတို့မှလည်းရှိကောင်းရှိဖို့ခံမရတယ်ပေါ့နော
်ဒီ drone တွေကိုနော်ထောက်လန်းတဲ့နေရာမှာတုံးနေဆိုတော့အခုဆိုရင်ဆန္ဒပြတဲ့လူငယ်လေးတွေထွက်ပြေးနေတာတွေရှိတယ်ဒေကောင်းဆောင်တွေပုံအောင်နေတာတွေရှိတယ်သူတို့တွေဒီ drone တွေရဲ့ထောက်နှမ်းမဲ့ဟိုရှောင်းနိုင်တိမ့်နိုင်လို့များရပါလား
ဟုတ်ကဲ့ရပါတယ် surveillance drone တွေကိုရှောင်းမယ်ဆိုရင်သူတို့ကဒီ thermal imaging လို့ခေါ်တဲ့ဒီအပူလိုင်းကိုရှာပြီးတော့သူက scan လုပ်တာပေါ့နော် image လုပ်ပြီးတော့လူတွေထွက်ပြေးတဲ့နေရာကိုရှာတာအဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ခန္ဓာကိုယ်တွေကနေအပူငွေ့တွေထွက်တယ်အပူငွေ့တွေထွက်တာကိုကျွန်တော်တို့ကာကွယ်ပြီးတော့လို့ခြုံလို့ရတဲ့ပစ္စည်းတွေဥမာအားဖြင့်ကျွန်တော် emergency blanket လို့ခေါ်တယ်ကျွန်တော် UN ကထုတ်တဲ့ mylar blanket လို့ခေါ်တယ်အဲ့ဒါမျိုးလေးတွေခြုံပြီးတွားမယ်ဆိုရင်ဟိုတချို့ဆောင်းနေပါလဲပါပါတယ်ကျွန်တော် 100% cotton မှာဒီ thermal heat protection ပါတယ်ဆောင်းနေရှိပါတယ်ဘယ်လိုကောင်းလဲဆိုတော့အလွယ်တကူနဲ့ဒီကျွန်တော်တို့ဈေးတွေပါရင်ဝယ်လို့ရပါတယ်အဲ့ဒါမျိုးတွေခြုံပြီးတော့ကာထားလို့ရပါတယ်အဓိကတော့ဟိုကြီးတဲ့အခါမှာပေါ့နော်ဟိုခန္ဓာကိုယ်ကနေဟိုဟိကအရန်ထုတ်ပြီးတယ်အပူကအရန်ထုတ်ပြီးတယ်ဆိုတော့သူကအပူငွေ့မြင်းများထွက်လေသူတို့ drone တွေကနေပို့ပြီးတော့ရှာနိုင်လေပဲအဲ့တော့တမန်လူတယောက်ထိုင်နေတဲ့လူတယောက်နဲ့မတူဘူးပေါ့နော်အဲ့လိုပြေးသွားပြီးတော့ပြေးနေတဲ့နေရာမှာဆိုရင်ကျွန်တော်တို့ရဲ့လူခန္ဓာကိုယ်တွေပဲတတ္တဝါပဲပြေခန္ဓာကိုယ်တွေကအပူငွေ့ပို့မြင်းများထွက်တယ်အဲ့တော့အဲ့ဒီဟာအဲ့လိုအပူငွေ့မထွက်အောင်လို့ကာကွယ်ပေးနိုင်တဲ့ပစ္စည်းမျိုးစားတွေသုံးပြီးတော့ကာကွယ်ပြီးတော့ဝတ်လို့ရပါတယ်နော်ဟိုကျွန်တော်သားမဲ့ protection jacket တွေပါလေရှိပါလေမကမဟိုဈေးပေါ်ပေါ်နဲ့ရယူလို့ရပါလေအဲ့လိုဟာမျိုးတွေပေါ့နော်အဲ့အဓိကအလွယ်တကူဆိုရင်တော့မြန်မာပြည်အတွက်ဆိုရင်တော့ကျွန်တော်ပြောရရင်တော့သားမဲ့ protection ပါတဲ့ဆောင်းတွေကိုတစ်ထပ်သုံးဖို့နှစ်ထပ်ခြုံပြီးတော့တွားရကောင်းတယ်နောက်ပြီးတော့အဲ့လိုမျိုး drone တွေလာနေပြေးနေမဲ့စာ လို့မှန်နေပါရရှိတဲ့နေရာကနေကွဲနေတာကောင်းတယ်
။ဘာကြောင့်မှန်နေရှိတဲ့နေရာကနေကွဲနေတာ
။ဟုတ်မှန်ဆိုရင် तू ကဟိကသူကအပြင်ကိုမထွက်ဘူးပေါ့နော်။ဟိကအပြင်ကိုမထွက်ဒါပေမဲ့မှန်ကိုတော့လက်နဲ့သွားကင်လို့မရဘူး။မှန်ကိုလက်နဲ့သွားကင်လိုက်ရင်တော့အဲ့မှန်မှာကိုလှူရဲ့ဟိကကြံခဲ့တယ်။တဖြည်းဖြည်းနဲ့ဟိုရောက်လာတယ်။ကျွန်တော်တို့ဒီတာမန်စကန်နာနဲ့ကြည့်ရင်သေသေးချာချာမြင်တွေ့နိုင်ပါလား။အဲ့ကာကွယ်တဲ့ပစ္စည်းတွေကတော့မိုင်လာဘလန်ကက်လို့ခေါ်တဲ့ UN ကနိုင်ငံတကာမှာအလိုလူပေးနေတဲ့ဒီတာမန်ဘလန်ကက်တွေသုံးလို့ရတယ်။အဲ့ဒါတိတိလေးပဲပေါ့ပေါ့လေးပဲဒေါ်လာတော့မပေးရပါဘူး။အဲအဲ့ဒါမျိုးလေးတွေဝယ်ပြီးတော့သုံးပြီးတော့ကာကွယ်ထားလို့ရတယ်။မဟုတ်ရင်နှစ်ခုသုံးခုလောက်ဝယ်ထားပြီးတော့ကာကွယ်ပြီးတော့ပြေးလို့လွာလို့ရတယ်။ဒါပဲမပြေးတာလည်းကောင်းတာပေါ့နော်။အဲ့လို drone တွေပါလာတဲ့အချိန်မှာငြိမ်ပြီးတော့ကိုကာကွယ်ရမယ့်ပစ္စည်းတွေကာကွယ်ပြီးတော့ရနေတာကောင်းတယ်ပေါ့နော်အကယ်၍ပြေးမယ်ဆိုရင်တော့မှအုပ်စုတစုလည်းမပြေးဘဲနဲ့ခွဲပြေးတာအကောင်းဆုံးပဲဘာလို့လဲခွဲပြေးတော့သူတို့ဟိုရှာရတာခက်တာပေါ့နော် drone တွေမဟုတ်ဘူးပေါ့ကျွန်တော်ဒီဟို computer guided missile ပါတဲ့ drone တွေကိုလည်းအဲ့လိုမျိုးပြေးတာအကောင်းဆုံးပါပဲဒါကတော့ဒီအခြေခံဟိုကာကွယ်တဲ့နည်းလေးပေါ့နော
်ဟုတ်ကဲ့ now လူရဲ့ကိုယ်ထဲကနေပြီးတော့ electromagnetic field တွေထွက်ပါတယ်ဆိုတော့ဒီဥစ္စာကိုရောဒီ drone နေရာနေပြီးတော့သူတို့ဖမ်းလို့ရပါလား
ရပါတယ်အဲ့ဒီဟာတွေကိုကာဝယ်ဖို့အတွက်ခုနပြောတဲ့ PCI အမျိုးအစားတွေတုံးရမယ် electromagnetic thermal protection ဖြစ်တဲ့ဆောင်းတွေရှိတယ် mylar blanket လိုဟာမျိုး emergency blanket လိုဟာမျိုးတွေရှိတယ်အဲ့ဒါတွေကိုတုံးလို့ရပါတယ်နောက်တချို့အလွယ်တကူပြောရင်တော့ခီးတွေပါရင်ပါရင်လဲအဲ့ဒီခီးအမကာတာအဲ့လိုမျိုးကာလို့ရတဲ့ဟာတွေပဲရှိပါတယ်အမှန်တကယ်တော့အဲ့ဒီအသားဘယ်လိုကောင်းလဲဆိုနိုင်လွန်လဲခတ်စစ်စင်ပဲ diamond point လေးလိုမျိုးဟာမျိုးပေါ့နော်သူကခတ်ပြော့ပြော့လေးပဲဟိုကျွတ်ကျွတ်အိတ်လိုအသားတော့အဲ့လိုမျိုးအဲ့ဒါလေးတွေရှိပါအဲ့ဒါတွေကတော်တော်ကာကွယ်ပါတယ်တော်တော်များများသုံးနေကြပ
ါမြန်မာနိုင်ငံမှာက drone ကိုသိမရင်ပါကြသေးဘူးအဲ့တော့ drone ပြန်လဲမပြန်ဘူးအဲ့ဒါတွေရောကိုကနေပြီးတော့မြေပြင်ကနေပြီးတော့ဒီ drone လာနေရမလားနေဘူးဆိုတော့ဘယ်လိုလုပ်သိနိုင်မလဲ
drone ကိုပိုင်းရင်တော့ drone scanner တွေနဲ့ radio frequency scanner တွေနဲ့ပေါ့နော်သုံးမှရပါတယ်အခု CH drone လိုမျိုးကတော့သူတို့ကမီတာ1000အထက်မှာပြန်တော့ဒုံဒုံနဲ့တော့ဖမ်းလို့မရဘူးနော
်ကို Stanley ဇေယျရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်တင်ဆောင်ကြအောင်နော
်ဒေါက်ကင်မြို့သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ကင်မြို့သက်ကပဲပြောပြပေးပါဦးခင်ဗျာ
အာနာတိန်ထားတဲ့စစ်တပ်ရဲ့လုံခြုံရေးတပ်တွေကချင်းပြည်နယ်မင်းတပ်မြို့မှာအရတားပြည်သူတွေကိုတိုက်ခိုက်နေတာကြောင့်လူသားချင်းစာနာမှုဆိုင်ရာဒေသရင်းအခြေအနေဟာစိုးရင်ရတဲ့အနေအထားကိုရောက်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်ကပြောကြားလိုက်ပါတယ်။တိုက်ပွဲတွေပြင်းထန်နေချိန်မှာအရတားအများအပြားကိုဘေးလွတ်ရာထွက်သွားကံမပြုတ်ခဲ့သလိုဒေသခံအရတားတွေကိုစစ်တပ်ကလူသားဒိုင်းတပွဲအုံချတာနဲ့အမျိုးသမီးနဲ့မင်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာစော်ကားမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေရတဲ့အတွက်ဌာနကုလသမဂ္ဂအဖွဲ့ကစိတ်ပူနေကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲမှုကြောင့်လူပေါင်း900ကျော်သေဆုံးနေရကြောင်းပြောကြားချက်ဟာချက်ကားပြောရတာဖြစ်ပြီးတကယ်တမ်းကထက်ဝက်လောက်ပဲရှိကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်က Phoenix ရုပ်တံမေးမြန်းခန်းမှာပြောကြားလိုက်ပါတယ်။NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစစ်ကောင်စီက2020ရွေးကောက်ပွဲမဲမတမမှုရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖျက်သိမ်းပစ်နှံခြင်းရှိနေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဒါဟာစစ်ကောင်ဆောင်တွေမြန်မာနိုင်ငံကိုနှစ်ရှည်လမြောက်အုပ်ချုပ်နိုင်ဖို့အတွက်လုပ်နေတာဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ပြောခွင့်ရဒေါက်တာဆာဆာကပြောကြားလိုက်ပါတယ
်ဒီဂရမနဲ့စီစဉ်ထုတ်လုပ်ရမှာတော့ဒေါက်ကင်မျိုးသက်ဖြစ်ပြီးတော့တန်မန်းဆိုင်ရာအင်ဂျင်နီယာကတော့ Franklin စစ်ဒရစ်ဖြစ်ပါတယ်ဒီကနေ့မနက်စီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်စီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကအခုထုတ်လွှင့်ပေးနေတဲ့စီစဉ်ကို bami.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်ထုတ်လွှင့်နေတဲ့ပြိုင်နဲ့တမှာပဲဖန်ယူနားဆင်နိုင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းဝေးတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါ